သာသနာတော်2566ခုနှစ်ကောသတက္ကသိုလ်1364ခုနှစ်ဘုဒ္ဓဘာသာမေတ္တုဉာဏ်ကာမသမောင်းနာကြီးကျော်ရှိရဲ2003ခုနှစ်3/5/25နံနက်တွင်ရန်ကုန်တိုင်းရန်ကုန်မြို့နောက်ကလပါမြို့တွင်ရှင်မင်းရိတ်သာကျောင်းတက်ပြီးအစဉ်မှကျေးဇူးတော်ရှင်တက်တော်ရှင်ရှင်မင်းဆရာတော်ဘုရားကြီးအားဆရာတော်ဘုရားကြီးဤခုံတော်အနန္တကျေးဇူးအနန္တကျေးဇူးတော်အနန္တလို့ကိုကြီးမှန်းကြီးဘုရားသခင်ခန္ဓာသခင်ချုပ်ရင်းတော်မူခဲ့သည့်လေးလံပြည့်အနေအားဖြင့်ပရိသံဃာတော်ကလည်းရှင်ဒကာဒကမများစုပေါင်းပြီးပူဇော်ပွဲနောက်ကနေ့သေကုသရှင်ဆရာတော်ဘုရားကြီးကိုသာယုတ်တုတော်ဆင်ပွင့်ယုတ်တုတော်အားပူဇော်ပွဲဆုံးခဲ့ပွဲဘုရင်ချုပ်ချင်ရတာအချာကြောင့်တို့ဖြင့်ဆက်ကလူတန်းပွဲသောကုတ္တောဒုက္ခတော်ခွန်ွယ်အလူမင်္ဂလာကုတ္တောပြုရနိုင်ဒုက္ခတော်အလူရှင်ဥထေအောင်တော်တင်ချင်းမိသားစုခန္ဓာမိုင်ွဲမှာရှင်ဥမင်းရိတ်တာမြောက်ဥက္ကလာပ၌ဆရာတော်ဘုရားကြီးဒုက္ခတော်နှစ်ခုကိုပူဇော်ပြီးဗရမယမြို့တည်းကုန်းတော်ပေါင်းကြီးရာဓမ္မတုခရှင်ဥမင်းရိတ်တာကြီးနိုင်ကျတော့ဗျာကြီးယုတ်တုတော်သူသူပူဇော်ရအတွက်ငွေကြတဲ့ပိန်ဦးအောင်မြင့်တော်ခင်လေးမာရီနာဒီစကုတ်မိသားစုတို့ကငွေကြတဲ့ပိန်မမေရှင်ကျိုင်းတုံမျိုးမှာငွေကြတဲ့ပိန်ဆရာအမှုကြီးတဲ့နန္ဒတော်အရှင်မြတ်တို့အားဆုံးခဲ့ပွဲပေါ်စဉ်ချူခြင်းရတာအချာကြတို့ဆက်ကပ်လူတန်းချင်းအပြိဓာန်တော်ဟာရှင်မင်းကြီးအသာရှိသောကုသိုလ်ကောင်းမှုကြီးပွဲကရမဂုံတိနာတို့ကိုဆောက်တည်၍ဒါနတိနာသမထဝိသဒနာကုသိုလ်ကောင်းမှုကြီးပွဲနံဟောကြားတော်ပိဋကသုံးပုံတို့တွင်သုတ်တန်တပိဋကနိကေလာယတုတွင်ခုက္ကရနိကေခေရဗဒံပန္တိအထောက်ခံ၌လာတော်ဘုဒ္ဓယခေရအပဒံကိုတန်ကြာဆင်းရဲဟောကြားအပ်တော်အနောက်ပြည်ဆုံးတဲ့နောက်ဆုံးတရားတော်တဲ့ဗန္တရားတော်ပါလေ။ဘုရားတို့ခေရပါဒံခေရပါဒံခေရီပါဒံခေရီပါဒံဆိုတာဖြစ်လက်ကအနောက်ပြည်ဆုံးပြီးတော့နောက်ဆုံးဘဝဒီအရှင်မြတ်ကြီးကပါရမီဖြည့်ခဲ့ကုသိုလ်ကောင်းမှုတွေပြုခဲ့ဒီဝတ်ဒီခန္ဓာဤကုန်းချုပ်ဆုံးပြီးတော့နိဗ္ဗာန်ကိုစံဝင်ခံဤအရှင်မြတ်ကြီးရဲ့အကြောင်းပြောခဲ့တဲ့ကံထာတွေကိုဒီကုန်းခံလို့ထေရပါဒံထေရီမတ်ကြီးရဲ့အကြောင်းကိုဒီကုန်းဖွက်ဖို့ပြီးတော့ဆောက်ခံလို့ထေရီပါဒံလို့ခေါ်ပါတယ်ဒီအနောက်ပြည်ဆုံးပြီးဒီကအနောက်ပြည်ဝိရဏအနောက်ပြည်အကုသိုလ်အနောက်ပြည်ဆုံးတဲ့အနောက်ဆုံးဘဝအကြောင်းကိုအရှင်ဥတ္တရာမရှိကအခုအကြောင်းလေးကိုပြန်ပြောထားတာကိုဘုရင်တို့ဟောင်းနေနိုင်နေပဲဆရာတော်ဘုရားကြီးရဲ့ကျေးဇူးခုံတွေကိုအားလုံးကြည့်ကြည်ညိုကြရအောင်ဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့ခုံကျေးဇူးတရားတော်မြတ်ရဲ့ခုံကျေးဇူးသံဃာတော်မြတ်ရဲ့ခုံကျေးဇူးဘုရားတရားတန်ခါဘုရားမြတ်သုံးပါးရဲ့ကုံကျေးဇူးတွေကိုအလုံးပြုပြီးတော့ဝိဝိကံမနုယုတ်တော်ဟံဝိဝိကံမနုယုတ်တော်ဟံဤပကောသတုနံဥတော်ဇာရိနိအန္တိမံဒီဟံသမ္မာသမ္ဗုဒ္ဓသာသနိဟောဒီအရှင်ဥတ္တိယဆိုတဲ့မထေရ၄ပါးယဟံတော်ကပါဘုရားရှင်ကိုယ်တော်မြတ်ကြီးလက်ဖြတ်ဘုရားရှင်ကိုယ်တော်မြတ်ကြီးရှေးမောက်မှာလည်းသူ့အကြောင်းကိုပြန်ဆောက်တာဘုန်းတော်ကြီးများစွာများတဲ့ဘုရားတပည့်တော်ကြီးအရင်ဘဝဘဝကြီးခဏထားဒီဘဝအနေနဲ့ပြောင်းရမည်တော့ วิเวกมนุยุคโดขันนิปโกสัพพังวุฑโฑดาเรนิอันติมันติขันตังมานังพุทธะนาตมีมามาตังพุทธะตันตริติสันนิวะญัตติยาโกปัญชาถิ่นติติญินติตะရှင်တော်မြတ်ကြီးဘဒ္ဓမသုံးပြာအဆုံးမသာသနာတော်ကြီးအတွင်၌အဟံပြန်တပိတော်သည်ဒီဟံဒီခန္ဓာကိုယ်ကြီးကိုဓာရီမိဆောင်ထားရပါသည်ဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့သာသနာမှာတပိတော်ဟောဒီခန္ဓာကိုယ်ကြီးဆောင်ထားရပါလေဘုရားဤမန်ဒီဟံဤခန္ဓာကိုယ်ကောင်းကြီးဟာအန်တိမန်တပိတော်အတွက်ကတော့နောက်ဆုံးပါလေဘုရားဒီခန္ဓာကိုယ်ကြီးကနောက်ဆုံးနေတယ်ဒီခန္ဓာကိုယ်ကြီးကနောက်ဆုံးပါလေဘုရင်တို့ဘုရင်တို့တောင်းလို့ဒီပါများဖြစ်တယ်ဒီကြောင်းမှာရှိတဲ့နိုင်ငံတော်အရှင်မြတ်ကြီးကငါးလေးနဲ့လက်တွဲပြီးတော့တရားစခန်းဖွင့်ဒီထက်မှယောဂီတွေလည်းပါတာတရားအလို့အထူးကြတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ဒီခန္ဓာကိုယ်ကြီးကိုဆောင်ထားရတယ်ဒီခန္ဓာကိုယ်ကြီးကိုဆောင်ထားရတယ်တရားအထုတ်ရင်ဘယ်လိုစိတ်မွေးရမှာလဲဆိုရင်ဒီခန္ဓာကိုယ်ကြီးကနောက်ဆုံးပါပဲဆိုတော့စိတ်မွေးရမိတ္တံကိုရသိခြင်းလို့မိတ္တံကိုရောက်သိခြင်းလို့မိတ္တံကိုမျက်မှောက်ပြုသိခြင်းလို့ပြောပြတာပါတရားတကယ်အလို့အထုတ်တော့လို့ဆိုရင်ဒီခန္ဓာကိုယ်ကြီးကိုဘယ်လိုစိတ်မွေးရမှာလဲဒါနဲ့တရားအထုတ်တဲ့ပုဂ္ဂိုလ်တွေကနောက်ဆုံးလို့မွေးတော့အမထုတ်တဲ့ပုဂ္ဂိုလ်တွေကနော်နောက်ဆုံးလိုပဲမွေးရမှာလေဒီဘဝကရောက်သွားရင်ဒိဉ္ဇောင်းကိုရောက်မှန်းမသိဒီဘဝကရောက်သွားရင်ဒိဉ္ဇောင်းကိုရောက်မှန်းမသိမနေ့ကပဲဦးဇင်းတို့ဓမ္မသစ္စာပရမညာမှာဟောခဲ့တယ်ဒီဘဝကဒီဘဝမှာပေါ်လာပြီးတော့ပြန်ရုပ်ရှင်နဲ့မြုပ်သွားတတ်တယ်ဒီလူဘဝမှာရေတွေကနေပေါ်လာပြီးတော့ကံဒီကိုမြင်အောင်ကြည့်ပြီးကူးမြောက်ပြီးလွန်သွားရင်လည်းလွန်သွားနိုင်တယ်။ဟောတုနာတို့အလုံးသောပရိသတ်တွေဟာအခုလူကြည်ဌာနလူလောကမှာပေါ်လာတာ။မယတရိခံပိဋကအတုရကေဆိုတဲ့မြင့်နေတဲ့ဘဝကနေပြီးတော့သံတရာကြီးကြီးလုံးမှလူဘဝရဲ့ကိုပေါ်လာတာ။အဲ့ဒီပေါ်လာတဲ့အခိုင်မာပဲခေါင်းလေးထောင်ကြည့်ပြီးတော့နိဗ္ဗာန်ကိုမြင်အောင်ကြည့်ဆက်ကူးပြီးတော့မှမသွားပါဘူးဆိုရင်ရှိကုန်လက်ပန်းကြပြီးတစ်ချိန်ချင်းတော့မြုပ်အောင်ပါလေအဲ့ဒီမြုပ်သွားတဲ့အခါမှာပဂတိကြီးတဲ့မြုပ်သွားရင်အသက်ရှင်လို့မရတော့ဘူးမယတရိဆံပိတ်တာအတူတကယ်ဖြစ်သွားရင်ကုသိုလ်အသက်ဟာရှင်လို့မရတော့ဘူးတဲ့ဘလို့မှမရနိုင်တော့ဘူးမိမိတို့မျက်စိရှင်းမှောင်မှန်တွေ့နေတာပဲပျော်စိတ်ကလေးတွေအနီလေးတွေအမဲလေးတွေကျင်းလေးကလေးတွေအိမ်ညောင်လေးတွေကြိတ်လေးတွေနဲ့ကလေးတွေအိုးတရိษံဖြစ်သွားတဲ့ဘဝကိုကြည့်သူတို့တဏီကုံတို့ကုသိုလ်ကဏ္ဍဖြစ်မလဲလို့စိတ်ကူးလေးနဲ့တွေ့ကြည့်တစ်ချိန်မှဖြစ်ဖို့အကြောင်းမရှိပါဘူးမိမိတို့တပည့်ဟာဒီလူဘဝရောက်လာပြီးမှတော့တန်ត្រာကြီးမျက်နှာချင်းထက်မှပေါ်လာပြီးမှတော့ပြန်အမြုပ်ခံဖို့ဆိုရင်ကိုယ်ထက်မိုက်တဲ့သူကိုယ်ထက်ဆိုးတဲ့သူကိုယ်နောက်အားတယ်နားတယ်မရှိတော့ဘူးတဲ့။ဒါကြောင့်မို့တရားအလုပ်အားထုတ်ကြမယ်ဆိုရင်တရားစခန်းဝင်နိုင်ရင်လည်းဝင်မဝင်နိုင်ရင်လည်းမိမိတို့အိမ်မှာနေရင်တွားရင်လာရင်လည်းအနည်းဆုံးတော့ဒီခန္ဓာကိုယ်ကြီးဟာဘာဖြစ်ရမှာလဲ။အဲ့ဒီစိတ်ရဖြစ်မှရမှာပါ။ဘုရင်တို့ကျေးဇူးတော်ရှင်ဆရာသမားဖြစ်တဲ့တော်ရှင်ရှင်ဦးမြင့်ဆရာတော်ဘုရားကြီးဟာဒီဘဝဒီခန္ဓာကြီးကိုဘယ်လိုရေလို့သတ်မှတ်ထားတာလဲ။နောက်ဆုံးနေ။နောက်ဆုံးပဲဒီဘဝဒီခန္ဓာဟာနောက်ဆုံးနေ။အမှန်တရားနာပရိသတ်အပေါင်းသူတော်ကောင်းတွေလောကသဘောနဲ့ကျွန်းလို့ရှိရင်သမီးဟင်းကောင်းစားရတဲ့ပုဂ္ဂိုလ်ဟာသမီးဟင်းကောင်းစားရတဲ့ပုဂ္ဂိုလ်ဟာစားလို့ကုန်ကန်နေပြီ။ကောင်းပြီ။နှမျောပြီ။သမီးကောင်းဟင်းကောင်းစားရတဲ့လူဟာကုန်ကန်နေပြီ။နှမျောနေပြီ။ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကိုအာရုံကြည့်ကြည့်ဘဝတန်တရာတစ်လျှောက်လုံးဒီခန္ဓာကိုယ်ကိုဒီရုပ်ဒီနာမ်ကိုဒီခန္ဓာကိုယ်ကိုဒီရုပ်ဒီနာမ်ကို အရင်ဒီပြီးတော့ဒါနလေးပြုခဲ့တယ်ဒီနလေးဆောက်တည်ခဲ့တယ်သမထဝိပဿနာလေးအားထုတ်ခဲ့တယ်ဝေယဝတ္တလေးဆောင်ရွက်ခဲ့တယ်ဒါကိုအရင်ဒီခဲ့ရတာလေဒီခန္ဓာကိုယ်ကြီးအရင်ဒီခဲ့ရတာတကယ်လို့ပဲနိဗ္ဗာန်ကိုစံမြန်းဖို့အတွက်ခန္ဓာကိုယ်ကိုအရင်ဒီလာတဲ့ဆရာတော်ပြန်ပြီးဟာသမီးဟင်းစားကောင်းတောက်ကောင်းနဲ့စားနေတဲ့လူတွေလိုပဲဒီခန္ဓာကိုယ်ကြီးဟာဒီခန္ဓာကိုယ်ကြီးကိုရထားတဲ့ပုဂ္ဂိုလ်အတွက်နိဗ္ဗာန်သွားဖို့ရာအလွတ်အလွန်အသုံးဝင်ပါလေဒီခန္ဓာကိုယ်ကိုအရင်ပြုပြီးတော့လေဒါနလေးပြုလို့ကုသိုလ်ဒါနလေးပြုလို့ဖြည့်လို့ပါရမီတွေဒါနကုသိုလ်တွေပြုဒါနပါရမီတွေဖြည့်သီလကုသိုလ်တွေဆောက်ပြီးသီလပါရမီတွေဖြည့်ဘာဝနာကုသိုလ်တွေပြုဘာဝနာပါရမီတွေဖြည့်လို့လက္ခဏာပါရမီတွေဖြည့်လို့တရားနာပရိသတ်အပေါင်းသူတော်ကောင်းလို့တကယ်တမ်းကြတော့ဟောဒီခန္ဓာကိုယ်ကြီးဟာနောက်ဆုံးဆိုရင်နှမျောတတ်ပါလေ။နောက်ဆုံးဆိုရင်နှမျောတတ်ပါလေ။ဒီမှာကကျေးဇူးရရှင်ဆရာတော်ဘုရားကြီးရှေ့မှောက်ခါတိုင်းလည်းဒီလိုခေါ်တာပဲအခုလည်းဒီလိုခေါ်တာပါပဲ။ဆရာတော်ဘုရားကြီးဘဝခန္ဓာချုပ်သိမ်းဇာတိနိဗ္ဗာန်ဆံဝင်တော်လည်းပဲဦးဇင်းတို့ချုပ်ခြင်းမှာတော့ခုစိတ်ထဲမှာရှိနေတာပါပဲအရင်ရှိနေတာပါပဲဒါတော့ဆရာတော်ဘုရားကြီးလက်သက်တဲ့တရားစကားမျိုးတွေကိုလည်းဦးဇင်းတို့ပြောပြနေရှိပါတယ်။ဉာဏ်နာနေတဲ့ပရိသတ်အပေါင်းသူတော်ကောင်းတို့ကိုယ်ခန္ဓာကိုယ်ကြီးဒီဘာခန္ဓာလဲနောက်ဆုံးဘာခန္ဓာလဲဦးဇင်းတို့အားမရပါဘူးတကယ်ကိုပဲနောက်ဆုံးဆိုတဲ့စိတ်ငိုလိုက်ဆန်းပါဒီဘဝဒီခန္ဓာဟာနောက်ဆုံးလေဘာလို့တော့မှာလဲဘဝခန္ဓာကိုယဉ်ကျေးပြီးတော့ကုသိုလ်ကောင်းမှုတွေရှိခဲ့တယ်လို့အကုသိုလ်တွေလည်းလုပ်ခဲ့နေတာပဲ။မြေပရိစ္ဆန်ပိဋကအတုတကယ်များပြန်မြုပ်အောင်လဲဆိုဘလို့အရှင်ကြီးရှင်းလိုက်မလဲတဲ့။ဒီခန္ဓာကိုမြင့်မြတ်တဲ့ဘုခန္ဓာကိုရမည်မှတော့ခန္ဓာကိုယ်ကိုအရင်ကြည့်ပြီးတော့ဒါနသီလဘာဝနာဒါနသီလနိက္ခမကုသိုလ်တွေပြုလို့ပါရမီတွေဖြည့်ဖို့ဒီဘဝဟာနောက်ဆုံးကိုဖြစ်ဖို့ဖြစ်ရမယ်လို့စိတ်မွေးပါကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့စိတ်တခြားစိတ်တော်တွေတခြားဉာဏ်တော်တွေတခြားပိဏ္ဍတမာတိပညာတွေဦးဇင်းတို့ပြောမတတ်တော့မပြောတော့လေပဲအဲ့ဒီစိတ်ကလေးကိုတော့ပြောတတ်ပါတယ်ဆရာတော်ဘုရားကြီးဟာဒီခန္ဓာကိုယ်ကြီးကိုဘယ်လိုလုပ်တည်ထားပြီးဒီလဲနောက်ဆုံးခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့တယုတရားပြုပြင်တယ်လို့လဲရှိတော့ပါဘူးလက်လုပ်ခန္ဓာကိုယ်ထဲကလက်ကလေးလုပ်ကုသိုလ်ပါရမီဖြစ်ဖို့ပဇက်တော်လေးလောက်ကုသိုလ်ပါရမီဖြစ်ဖို့ဉာဏ်လုံးတော်လေးလောက်ကုသိုလ်ပါရမီဖြစ်ဖို့အတန်တော်လေးထွက်ပြီးကုသိုလ်ပါရမီဖြစ်ဖို့တကယ်တမ်းဒီလိုကဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးကိုသိတယ်ညီမပူဇော်တယ်ဆိုရင်အဲ့ဒီအတိုင်းလေးကိုလက်ပြီးတော့လေနေရမှာပါကိုယ်စိတ်ကိုကိုပြန်လေးကြည့်ပါငါတို့ခန္ဓာကိုယ်ကြီးဟာနောက်ဆုံးလို့ငါတို့တွက်ကလားနောက်ဆုံးတော့ဖြစ်နိုင်ရလားနောက်ဆုံးလို့ငါတို့ပြီလားတကယ်တမ်းဒီဘဝကဒီခန္ဓာဟာနောက်ဆုံးလို့မိမိတို့တွေ့ပြီးသဘောပေါက်ပြီးဆိုရင်မိမိတို့စိတ်မိမိတို့မှန်တယ်မှာကြည့်ရတာအနောက်ကိုဆုံးအောင်လို့လုပ်နေရတာနော်ကြည့်ရတာအနောက်ကိုဆုံးအောင်လို့လုပ်နေရမယ်နိဗ္ဗာန်အနောက်ကိုဆုံးအောင်လို့လုပ်နေရမယ်လောဘဒေါသမောဟတွေဆုံးအောင်လို့လုပ်နေရမယ်အဲ့ဒီအနောက်ကိုဆုံးအောင်ပြင်နေမှကိုဒီခန္ဓာကိုယ်ကပါပြင်ပါလေနောက်ဆုံးပါဗာလိယလူချင်းနေတာလဲဆိုတဲ့လောဘဗာလိယသဘောမကျဖြစ်နေတာလဲဆိုတဲ့ဒေါသဒါမှမတည်တဲ့ပုတိပောဆနေတဲ့ဆိုတဲ့မောဟကိုကိုကိုတော်တော်ဟုတ်ပြီးခြင်းနဲ့မာနကိုထင်းရင်လို့ထင်းရရတဲ့ဒိဋ္ဌိမနာလိုတာပြီးနှမျောတွန့်လိုတာပြီးအဲ့ဒီကိလေသာတွေအဲ့ဒီနိဝရဏတွေအဲ့ဒီတဏ္ဍာရှင်တွေမိမိတို့တန်တမမိမိတို့ကြီးလို့မြင်ဘုရားလက်တိပွားတဲ့အခါမှာဦးဇင်းတို့ပြောခဲ့တာလေမိမိလောကဖြစ်နေလို့ရှိရင်လောကဖြစ်နေတဲ့တတိဘောကြီးလောကကြီးနဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးကိုရှိခိုးပါလိမ့်ခင်ဗျာကိုလောကဖြစ်ရင်ဘုရားလက်တိပွားရဖို့အကြောင်းရင်းပါပဲဒေါသဖြစ်နေရင်လည်းမကြည်မနှက်နဲ့ဒေါသဖြစ်နေတဲ့တတိတော်ကြီးဒေါသကင်းတော်မူတဲ့မြတ်စွာဘုရားအရှိခိုးပါ၏ခင်ဗျာ။ဘာမတိညာမတိငြိမ်းမောပြီးနေလို့မောဟဖြစ်နေတဲ့တတိတော်ကြီးမောဟကင်းတော်မူတဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးအရှိခိုးပါ၏ခင်ဗျာ။အဲ့ဒါလိုပဲဒီနေ့ဆရာတော်ဘုရားကြီးရဲ့ဆ ဆင်းရဲတော့ကိုရုပ်ပွားတော့ကိုပူတော်တော့မယ်ဆိုရင်တတိယတို့ခန္ဓာကိုနောက်ဆုံးရင်လို့မတိသေးတဲ့တတိယတို့ကနောက်ဆုံးခန္ဓာကိုဆွံ့တော်မူသွားတဲ့ရှင်တော်ဆရာတော်ဘုရားကြီးအားဘုရားတတိယတို့ကိုယိုပြီးနိမ့်ရစွာပူတော်ပါ၏ခင်ဗျာလောဘရှိနေတဲ့တတိယတို့လောဘဖြစ်နေတဲ့တတိယတို့အတွက်လောကကျင်းအောင်ရှင်းပြီးတော့လောကငြိမ်းချမ်းရာဖြစ်တဲ့နိဗ္ဗာန်ကိုဆန့်ကျင်တော်မူတဲ့ဆရာတော်ဘုရားကြီးအားရှိခိုးပါ့မို့ခင်ဗျာအဲ့ဒီလိုမျိုးပူဇော်အဲ့ဒီလိုမျိုးပူဇော်ရင်တကယ်ပူဇော်ရာလေးရောက်တယ်ပူဇော်တဲ့ကိုယ်လေးလည်းအကျိုးရှိတယ်အပူဇော်ခံတဲ့ဆရာတော်ဘုရားကြီးများရှိပြီးရင်ရှိတာကတော့မရှိတော့ပါဘူးဆန့်ကျင်တော်ပါရှင်ရှိနေပြီးရင်မလို့ဒီတဲ့ဝမ်းမြောက်မှုတွေနဲ့အားရကျေနပ်မှုတွေနဲ့ရှိနေတယ်။အောင်ရှိဦးမြင့်သာသနာရှိဦးမြင့်ရိတ်သာရှိဦးမြင့်ကျောင်းတက်ကတတိတကံတကမတွေဟာပူဇော်ပုံပူဇော်နည်းဟာရှိသံ။ယောဂဝါရှင်တို့အနေနဲ့ကသူတို့ထုထားတယ်သူတို့ပူဇော်နေတာကဒုစိတ်ကိုပူဇော်နေတာပါလား။သူတို့ပူဇော်နေတာကဒုအချင်းကိုပူဇော်နေတာပါလား။သူတို့ပူဇော်နေတာကဒုအနေအထိုင်ကိုပူဇော်နေတာပါလား။တကယ်ပူဇော်တဲ့ပုဂ္ဂိုလ်များကြတော့ခန္ဓာကိုယ်ဗုဒ္ဓပူဇာအနေနဲ့ပူဇော်လို့ရှိရင်ခန္ဓာရှင်ကိုယ်တော်မြတ်ကြီးကျင့်တယ်လို့လိုက်ကျင့်ပြတာလေဓမ္မကိုဓမ္မပူဇာအနေနဲ့ပူဇော်တဲ့ပုဂ္ဂိုလ်များကြတော့တရားတော်အတိုင်းနေလာလေသံဃာကိုသံဃာပူဇာအနေနဲ့ပူဇော်တဲ့ပုဂ္ဂိုလ်များကြတော့နေပဲသံဃာတော်ကြီးကျင့်တဲ့အတိုင်းကျင့်နေလာလေဒီနေ့ကျေးဇူးတော်ဆရာဆရာတော်ဘုရားကြီးရဲ့ရှင်းထုတ်ရုပ်ပွားတော်ကိုတွေ့ပြီးမြင်လိုက်ရတော့ဦးဇင်းတို့လက်အုပ်မဖြစ်ပဲမနေနိုင်ပါဘူးကျေးဇူးရှင်ဘုလို့လက်အုပ်ဖြစ်တာလေတပိုင်းဩရုပ်ဝါရှင်တို့ဒီကိုသတ္တုတွေကဘလို့ပဲထုထုဘလို့ပဲပြုပြုဘလို့ပဲလုပ်လို့ဘလို့မှမနေတော့ဘလို့ဆရာတော်ဘုရားကြီးတတ်တော်ထင်ရှားရှိစဉ်လုံးကလည်းဒီခန္ဓာကိုယ်ကြီးကိုနောက်ဆုံးခန္ဓာကိုယ်အနေနဲ့ပဲရှိထားကမလုံးသွင်းပြီးတော့ဒီတိုင်းနေသွားတော်မူတယ်လို့ဘလို့ပဲနှလုံးသွင်းတာဆရာတော်ဘုရားခြေတော်ကလေးနည်းနည်းကြောင်းနေပါလားဗျာအေးကြောင်းနေဆရာတော်ဘုရားခြေတော်ကလေးနည်းနည်းအရောင်ကျသွားတာပေါ့လားဗျာအေးကျတယ်ရောင်နေဆိုလို့လည်းမျက်နှာတော့ညူတာမျိုးမရှိအရောင်ကျသွားလို့လည်းမျက်နှာတော့လမ်းလာဝန်တာတာမျိုးလည်းမရှိဘာလို့တော့ဆိုရင်ဒီခန္ဓာကိုယ်ကြီးကနောက်ဆုံးတယ်တရားနာပရိသတ်အပေါင်းသူတော်ကောင်းလို့ဆရာတော်ဘုရားကြီးတို့နိဗ္ဗာန်ဆံဝင်ပြီးသိတဲ့အတိအယဦးရှင်တို့လိုက်ခေါ်နေဘလို့မှမပြည့်စုံနိုင်ပါဘူးတကယ်တမ်းကျတော့ဒီရုပ်ဒီနဲ့ဒီခန္ဓာကိုယ်ကြီးဒီကိုယ်ကောင်ကြီးဒီကိုယ်ကောင်ကြီးဟာတံတရာရည်ရင်တော့ဒီဘက်ကန်းကနေဟိုဘက်ကန်းကူးတဲ့အခါမှာဒီဘက်ကန်းကနေဟိုဘက်ကန်းကူးတဲ့အခါမှာလေကိုရှိပြီးဟိုဘက်ကိုကူးသွားရတယ်လို့လေကိုရှိပြီးတော့ကူးသွားတယ်တဏှာကြီးတော်ပြီးဖြတ်ကူးရတယ်တဏှာကြီးတော်ပြီးဖြတ်ကူးရတယ်တဘဝတော်ပြီးဖြတ်ကူးရတယ်ခေဘဝတော်ပြီးဖြတ်ကူးရတယ်ဖြတ်ကူးရတဲ့အချိန်အတိုင်းအတာသာကြွားရင်ကြွားမယ်နိဗ္ဗာန်ဆံဝင်သွားကြတဲ့အရှင်မြတ်တေဟာဒီခန္ဓာကိုယ်ကြီးကိုဤတပွဲစီးပြီးတော့ဖြတ်ကူးသွားကြတာဒီခန္ဓာကိုယ်ကြီးကိုတက်ပြီးတော့ခန္ဓာကိုယ်ကြီးကိုလည်းဉာဏ်နဲ့လောဝိရိယနဲ့လောတတိယတတိနဲ့လောပြီးတော့ဒီလေးကိုလောသွားလို့ဘုပ္ပကံကိုရောက်သွားတယ်ခရီးတစ်ခုသွားတဲ့ပုဂ္ဂိုလ်ကဒီဘက်ကန်းကနေဟိုဘက်ကန်းကိုလေးစီးပြီးကူးသွားလေးစီးပြီးကူးသွားတဲ့အခိုင်အမာဒီလေးကိုမက်မောတယ်ဆိုတာလေမရှိပါဘူးတွေ့တာပဲဆိုတာလေမရှိပါဘူးသဘောမကျဘူးဆိုတာလေမရှိပါဘူးဘာဖြစ်ရုံလေးသက်သက်လဲဆိုရင်ဟိုဘက်ကန်းကိုရောက်ရုံလေးသက်သက်ပါဘူးဟိုဘက်ကန်းကိုရောက်ရုံလေးသက်သက်ပါဘူးဘုရားယဟနာအရှင်မြတ်ဒီနိဗ္ဗာန်ကိုဆံဝင်သွားတယ်ဆိုတာခန္ဓာလေးကြီးကိုရှင်းပြီးတော့သွားကြတာပါလေခန္ဓာလေးကြီးကိုမရှင်းဘဲနဲ့သွားတဲ့ပုဂ္ဂိုလ်ဆိုတာမရှိပါဘူးလေဒီရုပ်ဒီနဲ့ခန္ဓာလေးကြီးကိုပဲရှင်းသွားရတာပါဘူးဒီသုဒ္ဓရှင်ဆရာတော်ဘုရားကြီးဟာဒီဝတ်ဒီခန္ဓာနောက်ဆုံးအနေနဲ့ဒီခန္ဓာကိုယ်ကြီးရှင်းပြီးတော့သွားတယ်ကိုယ်ပဲကံရောက်တော့နိဗ္ဗာန်ကိုတက်တော့မယ်ဆိုတော့ကိုယ်ပဲကုန်းပေါ်ရောက်တော့နိဗ္ဗာန်ကိုတက်တော့မယ်ကြီးကုန်းတော့တက်တော့မယ်ဆိုတော့ရှင်ကြီးကိုထင်းပြီးတော့သွားတဲ့သူရဲ့လို့နောက်ကိုတည်ပို့ပြီးတော့ကိုယ်ပဲပို့ပြီးတဲ့နေကြီးနောက်ကိုတည်ပို့ပြီးတော့ကိုယ်ပဲပို့ပြီးတဲ့နေကြီး နောက်ဆိုတေပို့ပြီးတော့နိဗ္ဗာန်အောင်ပို့ပြီးတဲ့ခန္ဓာကိုယ်ကြီးခန္ဓာကိုယ်ကြီးလို့ဘယ်သူမှခိုးကကုန်းတော့တက်တဲ့အခါကြီးကြီးကိုခံပြီးတော့မတော်ပါဘူး။ဘယ်သူမှလည်းခန္ဓာကိုယ်ကြီးကိုခံပြီးတော့နိဗ္ဗာန်ကိုမဝင်ပါဘူးတဲ့။ဒါကိုမင်းတို့သဘောပေါက်အောင်လို့ခဏိယုတ်ထုရှင်းထုတော်ကြီးကိုဘာအမည်နဲ့ခြံထားလဲ။ခန္ဓာကိုယ်ကြီးခွက်ကြီးအတိုင်းခြံထားခဲ့ပါယုတ်ထုတော်ကိုကြည်ညိုရုံကိုးဝင်ရုံနဲ့မပြီးပါဘူး။ရှင်းထုတော်ကိုကြည်ညိုရုံကိုးဝင်ရုံနဲ့မပြီးပါဘူး။အော်သူကြည့်လို့ရှင်ဆရာတော်ဘုရားရှိခိုး။ဘုရားရှင်ကိုယ်တော်မြတ်ကြီးတို့လည်းနိဗ္ဗာန်ဆံဝင်တော့ခန္ဓာကိုရှင်းပြပါဖြစ်ခဲ့တာလေ။ဆံထားခဲ့တာလေ။ဘုဒ္ဓတိနဲ့ဆရာတော်ဘုရားကြီးဟာလည်းဘုရားယဟန္တာလိုလိုပဲနိဗ္ဗာန်ကြီးပုံကိုဆံဝင်တော့ယုတ်ထုရှင်းထုတော်ကြီးကိုဆံထားခဲ့တာပါဘူး။ပဂရိခန္ဓာကိုယ်ကိုအများဆုံးတဲ့အနေနဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးတို့လိုပဲအဋ္ဌိသံပနပူဇော်ရလို့သာပူဇော်လိုက်ရတယ်။တကယ်တမ်းကျတော့ဆရာတော်ဘုရားကြီးမိရဲ့ရှင်နာကဟိဟောဒီခန္ဓာကိုယ်ကြီးကိုတို့ရှင်းပြီးတော့နိဗ္ဗာန်ကိုရှင်းဝင်သွားပြီ။ဒီခန္ဓာကိုယ်ကြီးကိုနိဗ္ဗာန်နဲ့ယူသွားလို့မရဘူးဒီလူကိုကုန်းကိုဖန်ဆက်ဆရာမလို့တို့ဒီခန္ဓာကိုယ်ကြီးကိုလည်းနိဗ္ဗာန်ကိုယ်ဆံတဲ့အခါယူသွားလို့မရဘူးတဲ့အဲ့ဒါကိုသဘောပေါက်ရှိခြင်းလို့ယုတ်တုတော်ကိုသူ့ကိုခွင့်ပြုတဲ့သဘောပါလေ။ဘုရားနာပိဋကဘုံသူတော်ကောင်းလို့ဉာဏ်နာလေးတဲ့အကြောင်းကြည့်သိခြင်းပါလေ။သဘောပေါက်ရှိခြင်းပါလေ။မိမိတို့ယုတ်တုတော်ကိုပူဇော်တယ်ဆိုတာသဒ္ဓါသက်သက်နဲ့ပူဇော်တာမျိုးတော့ဘုရင်တို့ဘာမှပြည့်လို့ပါဘူး။သဒ္ဓါနဲ့လည်းပူဇော်ပြီးခြင်းပါလေ။ဉာဏ်ပညာနဲ့လည်းပူဇော်ပြီးခြင်းပါလေ။ဆရာတော်ဘုရားကြီးရဲ့ရှင်တုတော်ရုပ်ပွားတော်ကိုတွေ့တိုင်းတွေ့တိုင်းအော်ဆရာတော်ဘုရားကြီးကကြည့်တယ်။တို့ပုံမှန်မေတ္တာတွေဘလောက်ကြီးတယ်လဲ၊တို့ပုံမှန်ကရုဏာတွေဘလောက်ကြီးတယ်လဲ၊တို့ပုံမှန်စေတနာတွေဘလောက်ဆန်းတယ်လဲကြည့်တယ်။နောက်ဆုံးတို့ကိုဒီအဖြစ်ရင်းလို့ရနေတဲ့ခန္ဓာကိုယ်ကြီးဟာဒီနောက်ဆုံးဒီခန္ဓာကိုယ်ကြီးလက်ဆန်းပြရမှာတို့တပည့်လည်းတလူပဲဘုရားယဟန္တာဒီလိုပဲခန္ဓာကိုယ်ကြီးကိုစွန့်ရည်ပြီးတော့သူလည်းသွားရတယ်လို့ဒီယုတ်ထုရှင်းလူတော်ကိုလည်းစွန့်ထားကြရတယ်။နားလည်ပြီးရှင်းပါလေ။သဘောပေါက်ရှင်းပါလေ။တရားနဲ့ယုတ်ထုရှင်းလူတော်ကိုရုပ်ပွားတော်ကိုကြည်ညိုကြလေကောင်းတာပါလေ။ပညာပိုင်ပိုကောင်းပါလေ။ပညာဉာဏ်ပါအောင်လို့သူကလည်းပြောပြတာပါ။ဝိဝေကမနုယုတ်တော်ခံနိပကောသဥတ္တံဝုတ္တောဝိဝေကမနုယုတ်တော်ခံနိပကောသဥတ္တံဝုတ္တောဒါရေနိအန္တိမံဒီဟံတမ္မာတံဗုဒ္ဓံတံတမိတမ္မာတံဗုဒ္ဓံတံတမိသစ္စာလေးပါးမြတ်တရားကိုပိုင်းခြားထင်ထင်သိမြင်ပြီးသက်ဘုရားရှင်ကိုယ်တော်မြတ်ကြီးဤတတ္တမဘုံရာအဆုံးမှသာဝနာတော်မြတ်ကြီးအတွင်း၌ဘုရားမတရားရှင်ကုရမေတိသာသနာကအဟံဥဒိယလိုအမြင်ရတဲ့ငါဖြစ်ပြီဒီဟံဟောဒီခန္ဓာကိုယ်ကြီးကိုဒါပေမိအခုထောင်ထားရပါလေဗျာတတိယအခုပရိနိဗ္ဗာန်မှာဆန်းနေဒီခန္ဓာကိုယ်ကြီးထောင်ထားပါလေဗျာဣမံဒီဟံဒီခန္ဓာကိုယ်ကြီးကလည်းအန်တိမံနောက်ဆုံးပါလေဗျာအရှင်ဥဒိယမထေရကဒီခန္ဓာကိုယ်ကြီးဟာနောက်ဆုံးပါလို့သိတယ်။သိလို့လည်းနောက်ဆုံးခန္ဓာကိုယ်ဖြစ်သွားတာပါပဲ။သိလို့လည်းနောက်ဆုံးခန္ဓာကိုယ်ဖြစ်သွားတယ်ယဟန္တာဖြစ်သွားတယ်။အရှင်မြတ်ကဒီခန္ဓာကိုယ်ဆောင်ထမ်းခဲ့ရတာဘဝတန်တရာတစ်လျှောက်လုံးပါဗျာ။တတိတော်ဒီကိုလူလေးဝိဇ္ဇာ94ကဘာအခါတည်းကတတိယလုံးလေးဝိဇ္ဇာဟူကိုတဲ့လေးကအခါတုန်းကသန္တဘာသာဆိုတဲ့မြစ်ဟောဒီအိန္ဒိယနိုင်ငံမှာလည်းသန္တဘာသာဆိုတဲ့မြစ်ရှိပါတယ်ဗျာတတိယအဲ့ဒီမြစ်ချင်းမှာငရဲတိသံပိတ္တာအတုရကေအပင်လေးပုံမှာကြောက်ရောက်နေတဲ့သတ္တဝါတစ်ကောင်ဖြစ်နေပါတယ်ဗျာတတိယအချိန်မှာဘုရားရှင်ကိုတော်မြတ်ကြီးကကောရမဗျာရှင်ကိုယ်တော်မြတ်ကြီးကမဟုတ်ပါဘူးရှင်ရှင်ဗျာရှင်ကိုယ်တော်မြတ်ကြီးတို့ဆူကသန္နဘာကမြစ်ကိုဒီဘက်ကနေခိုးခက်ကူးဖို့ကူးတော်မူလို့တဲ့ဆန္ဒနဲ့ဒီဘက်ကမှလာရက်ပါလေဗျာဗျာရှင်ကိုယ်တော်မြတ်ကြီးတို့ဤဒီဘုံကံမှန်မှန်သဘောကြီးတော်မူတဲ့ဗျာရှင်ကိုယ်တော်မြတ်ကြီးတို့ ဒီဘက်ကနေလေပုဂ္ဂကံကိုဘလို့ပဲကုကုကုလို့အာလုံးရပါလေဗျာလို့ဒုက္ခတော်လေးလေကံကမှာရံပြီးတော့ကူးဖို့ရံညုံနေတဲ့အမှုအရာကိုတပြိတော့တွေးနေလို့တပြိတော့ဘွားစနဲ့ပေါ်လိုက်တာလေဗျာဘုဒ္ဓယမထေရကအဲ့ဒီတုန်းကဘာဖြစ်ခဲ့တာလဲဆိုမိကြောင်းဘာဖြစ်ခဲ့တာမိကြောင်းဖြစ်ခဲ့တာဆရာရှင်ကိုယ်တော်မြတ်ပြီးတော့ဒီဘက်ကံကနေဟိုဘက်ကံကူလွယ်လွယ်လေးပေါ့ရံပေးနေတဲ့ကူနဲ့ရေရှူးမိုးပြန်မလားရေပြင်းကိုရှင်းပြင်းဆောက်မလားစိတ်ကလေးရတာပါလေဒုက္ခတော်လေးလေမေတ္တာကြီးမာတော်မူတဲ့ကရုဏာကြီးမာတော်မူတဲ့ဉာဏ်ပညာကြီးမာတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးတို့ကမြေကမ်းနားမှာရက်လိုက်ကြံနေတပည့်တော်သိလိုက်ပါပြီဗျာတဲ့။အော်ဒုက္ခကုတုပြီးဖို့ပဲဒုက္ခကုတုပြီးဖို့ပဲအတိတ်ကံပါရမီတွေပြည့်ခဲ့တဲ့ကုတုပါရမီပါတော်လည်းပဲအမတ်တစ်ခုခုကြောင့်မြေကောင်းသွားဖြစ်နေတဲ့တပည့်တော်ဟာသတိခံဖြစ်နေတဲ့တပည့်တော်ဟာအတိတ်တရားလေးလာပြီးတော့ဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့ရှိမောင်းွားစလေးပေါ်လိုက်ပါလေဗျာ။ဘုန်းတော်ကြီးမြတ်စွာဘုရားတပည့်တော်ရဲ့ကြိုးကုန်းချက်ကိုတက်တရေသုံးတော်မူပါဗျာ။တပည့်တော်ဘုန်းတော်ကြီးမြတ်စွာဘုရားကိုကိုယ့်ဘက်ကိုအရောက်ပို့ပေးပါမယ်ဗျာဆိုပို့ပေးခဲ့ပါလေ။တရားနာပရိသတ်အပေါင်းသူတော်ကောင်းတို့နောက်ဆုံးဘဝနောက်ဆုံးခန္ဓာကိုစွန့်တော်မူတော်မူအရှင်ဥဒ္ဓိယမထေရ်ယဟန္တာအရှင်မြတ်ဟာဘဝမန္တရာသူအတိတရားလေးစဝင်တဲ့အချိန်ကစပြောပါလေ။အရင်အရင်ကတည်းကဒီလိုအတိတွေရှိခဲ့ဖို့အလော့အလော့နေပါလေ။ဘုန်းတော်ကြီးမြတ်စွာဘုရားကိုယ့်ဘက်ကံကိုကူးမြောက်ခြင်းနဲ့ဆိုရင်တတိတော်ရဲ့ကြောကုန်းချက်ကိုတက်သတင်းသုံးတော်မူပါဗျာ။တတိတော်ဒီကကံကနေကိုယ့်ဘက်ကံကိုပို့ပေးပါမယ်ဗျာ။အဲ့ဒီအပိပိဝင်သွားတာ။ဘုရားရှင်ကိုယ်တော်မြတ်ကြီးကမိထောင်းရဲ့ကြောင်းကုန်းထက်ပေါ်ဆက်သတင်းသုံးထက်ဝက်ခွေခွေသတင်းသုံးနေတဲ့အခါမှာမိထောင်းကမိသက်ွယ်ဥပက္ခံကိုကူးပြီးတယ်။ဘုရားရှင်ကိုယ်တော်မြတ်ကြီးကဥပက္ခံရောက်ပြီးတော့ကုန်းတော်ပေါ်ဆက်သွားတော့မိထောင်းကအသာလေးမော့ကြည့်လို့နဲ့ကြည့်လို့ရတော့မိထောင်းမှရင်ကုန်းတော်လိုက်သွားရေးထုံးတာရှိပါဘူးခဲ့။ဒီမှာပြုံနေတဲ့သတ္တဝါတွေဟာဒီမှာပဲနေရပါလေ။တရားနာပရိသတ်အပေါင်းသူတော်ကောင်းတို့ဥဒ္ဓိယမထေရ်အလောင်းတော်ဘဝကလေးကဒီသက်ွယ်ဒီကောင်းဘဝကကူးပေးခဲ့တာ။အိုးဒီကကံကကိုယ်ကံကူးအောင်မိကြောင့်လို့ခေါ်တဲ့ဒီခန္ဓာကိုယ်ဤဒီဟာဘလောက်ပဲကူးကြီးကူးကြီးတော့ဆုံးတော့မြေထဲချောင်းထဲမှာလည်းနေခဲ့ရမယ်ကုန်းဖို့ကိုတက်မရပါလားလို့အဲ့ဒီမှာကလေးကဉာဏ်မပေါက်ပဲဉာဏ်ပေါက်တယ်ပေါက်ခဲ့တယ်တရားနာပရိသတ်အပေါင်းသူတော်ကောင်းတို့မိမိတို့တည်းသည်အတိမေပေါ်ဖို့ပဲအရေးကြီးပါတယ်ဉာဏ်လေးပေါ်ဖို့ပဲအရေးကြီးပါတယ်သဘောပေါက်ပြီခြင်းမှာလည်းဉာဏ်ကိုနားလည်ပြီခြင်းမှာလည်းအာဟိပရိသံချက်တော်လည်းတဲ့ပါရမီသက်သံပန်ခဲ့တဲ့ပုဂ္ဂိုလ်များကြတော့ဘုရားရှင်ကိုယ်တော်မြတ်ကြီးမိမိခန္ဓာကိုယ်ကိုအရင်ကြည့်ပြီးတော့ဘုရားကံကိုပို့ပြီးလိုက်ရတာဒီပြင်းနေနိဗ္ဗာန်ရောက်ဖို့အတွက်အထောက်အပံ့ဖြစ်ပါတယ်။ဝိမိကမနုလုံတော်ခံဒီပကောသသုတံဝုတော်ဒါနေဤအန္တိမန္တိဟာမှန်မှန်ဗုဒ္ဓမန္တိဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့သာသနာတော်မှာတတိယရဲ့ဟောဒီခန္ဓာကိုယ်ကတော့နောက်ဆုံးပါပဲဗျာ။တတိယပြောလို့သာပြောတာပါဗျာမိကြောင့်ဘဝခန္ဓာကိုယ်တုံးကနေပဲကံဘောမတက်နိုင်တဲ့နောက်ဆုံးပါလေဗျာနောက်ဆုံးရင်မတူပါဘူးဗျာတဲ့အခုဒီဘဝဒီခန္ဓာကတော့နိဗ္ဗာန်ကိုဆံမြင်တော့မယ်ဗျာတတိယတော့နိဗ္ဗာန်ကိုဆံမြင်တော့မယ်ဗျာတတိယတော့ဒီအတွက်တော့ဒီကိုယ်ကောင်ဒီခန္ဓာကြီးကတော့နောက်ဆုံးပါလေဗျာဘာလို့နောက်ဆုံးဖြစ်ရတာလဲဆိုရင်ကိလေသာအနောက်ကြီးဆုံးသွားလို့ပါဗျာကိလေသာအနောက်တွေဆုံးသွားလို့ပါဗျာနိဝရဏအနောက်တွေဆုံးသွားလို့ပါဗျာလောဘဒေါသမောဟတွေအကုသိုလ်တွေဆုံးသွားလို့ပါဗျာတရားနာပရိသတ်အပေါင်းသူတော်ကောင်းတို့ကိုယ်ခန္ဓာကိုယ်ကြီးကိုနောက်ဆုံးခန္ဓာကိုယ်လို့ဖြစ်မွေးယဟနာဖြစ်အောင်ကြိုးစားမိဂံဆောင်ဝင်နိုင်အောင်ကြိုးစားအဲ့လိုကြိုးစားတဲ့ပုဂ္ဂိုလ်ဟာနောက်ဆုံးခန္ဓာကိုယ်ဖြစ်ခြင်းနဲ့အနောက်တွေဆုံးဖို့အရေးကြီးပါတယ်အနောက်ပြဆုံးဖို့ဆိုရင်ကိုယ်စိတ်ကလေးနောက်နေသလားကြီးနေသလားကိုယ်စိတ်ကလေးနောက်နေသလားကြီးနေသလားဒါလေးတော့ကြည့်ရမှာပေါ့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးမိန့်နေတာကလည်းဒါပါပဲကိုယ်စိတ်ကလေးကိုကြည့်ရင် တတိရှိပါစေကိုတတိလေးဖြစ်နေပါစေကိုကိုရှင်ကလေးကိုကြည့်တဲ့ကိုလက်ကလေးလုံးလုံးချက်တော့ကလေးလုံးလုံးဒါလေးပဲဖြစ်နေတယ်ကိုရှင်ကလေးကိုကြည့်တယ်ဒါလေးကြည့်ခိုင်းတာလည်းလို့မေးရင်ဆရာတော်ဘုရားကြီးကြည့်ခိုင်းတဲ့နိဒာလက်ကြရတွေကတော့အများကြီးပါပဲခဏခေါ်တဲ့တရားနဲ့ပြောရင်ကိုစိတ်ကလေးအနောက်ကြီးရှိလားမရှိလားကြည့်ခိုင်းလားအနောက်တွေရှိနေကြတယ်နောက်ဆုံးခန္ဓာကိုမဖြစ်နိုင်နောက်ဆုံးခန္ဓာကိုမဖြစ်နိုင်ကြတယ်မိစ္ဆာမရောက်နိုင်ဘူးကိုယ်တိတ်ကလေးကိုကိုပြန်ကြည့်ပါရဲ့ခုဟောသူနာသူအာမင်းတော်ပရိသတ်တွေဆရာတော်ဘုရားကြီးရဲ့ဆုံးမဩဝါဒအတိုင်းကိုရှိတ်ကလေးကိုပြန်ကြည့်ပါဓမ္မတွေကြည့်ရင်လည်းကိုရှိတ်ကလေးကိုပြန်ကြည့်ပါသီလတွေဆောက်ကြည့်ရင်လည်းကိုရှိတ်ကလေးကိုပြန်ကြည့်ပါသမထအာထုဝိပဿနာအလုံးလို့ရင်လည်းကိုရှိတ်ကလေးကိုပြန်ကြည့်ပါနောက်ပြီးမှအနောက်တွေရှိနေလားအနောက်တွေဆုံးနေလားအနောက်တွေဆုံးအောင်လို့လုပ်နိုင်ရလားလို့ပြန်ကြည့်ပါနာမည်ဒီရှင်မတဲ့သဘောပေါက်ရှိရှင်မတဲ့တရားဆိုတာကိုလူဒီလိုအားထုတ်ရတာမဟုတ်ပါဘူးဆရာတော်ဘုရားကြီးမိန့်လားဆိုကိုစိတ်ကိုငါစိတ်မှာအနောက်တွေဆုံးနေရလားငါစိတ်မှာအနောက်တွေမဆုံးသမျှငါအားထုတ်တဲ့အလုပ်မပြီးသေးငါစိတ်မှာအနောက်တွေမကြည့်သေးသမျှမဆုံးသေးသမျှငါအားထုတ်တာမပြီးသေးအချိန်မရွေးအလုံးမရွေးနေရာမရွေးအမှုရာမရွေးကိုယ်စိတ်မှာအနောက်တွေမရှိအောင်မလုပ်နေရမှာလေအားကိုထုတ်ပြနေရမှာအနောက်တွေဆုံးရင်တခြားအားထုတ်ရင်မရှိပါဘူးကိုယ်စိတ်ကလေးကြည်အောင်နေတာလည်းရှိပါမယ်သုဒ္ဓတာပဲဆရာတော်ဘုရားကြီးမိန့်သွားတယ်ဒါနလည်းမပင်ရပါဘူးလူကမှာဘူးပိဏကုတုလည်းမပင်ရဘူးပြုကမှာဘူးသမထဝိပဿနာကုတုလည်းမပင်ရရှင်ကိုယ်တော်မြတ်ကြီးအားဝိညာဝဆကုတုမလုပ်လိုက်ဘူးလားလုပ်လိုက်ဝိညာဝဆကုတုလုပ်တဲ့အခိုက်မှာနောက်နေတာတွေပါဖြစ်လို့ဆုံးဖို့ဒီကြောင့်ဒီကြောင့်ဒီကြောင့်တော့မှဒီကြောင့်တော့မှဝိညာဝဆလုပ်ပါသေးတယ်ဆိုရင်မိမိတို့ကလူကြောင့်ကြောင့်ကြံပြရဘုရားကြီးတရားကြီးဒီမှာဝိညာဝဆလုပ်ဖို့လုပ်ရမှာလေတဲ့လုပ်ဖို့လုပ်ရမှာလေတဲ့ဒါနဲ့မိမိတို့ခန္ဓာကိုယ်ကြီးကိုအရင်အမိပြီးပြီးတော့ဝေယဝဆလုပ်ရင်းနဲ့လည်းပဲကိုယ်စိတ်ကလေးကိုဗာပြရမှာလေအနောက်ကိုဆုံးအောင်ဆရာဘုရားကြီးမိန့်ခဲ့တာကိုပုံပေါ်တန်တန်မတွက်ပါနဲ့ကိုယ်စိတ်ကိုကြည့်ကြည့်မမိန့်လားမိန့်လားကိုယ်စိတ်ကလေးကိုကြည့်တတိလေးနဲ့ကြည့်ကိုယ်စိတ်ကလေးကိုကြည့်တတိလေးနဲ့ကြည့်ဉာဏ်လေးပါတည်းဆိုတော့ဗာဆုံးဖို့လေဆိုရင်မိမိစိတ်မှာအနောက်ကိုဆုံးဖို့အခုဒီမိမိတို့အနောက်တွေမဆုံးသေးဘူးဆိုရင်တော့ဆရာတော်ဘုရားကြီးရဲ့အလိုကြမနေနိုင်သေးတာအပြီးအနောက်တွေမဆုံးတော့ငါတစ်ခဏလေးတော့ဆုံးအောင်မကြည့်နိုင်ဘူးလားကြည့်နိုင်လားရှင်းကိုကြည့်ရမှာလားတလတ်တန်ရင်တလတ်ဆရက်တန်ရင်ဆရက်တရက်တန်ရင်တရက်အခုတရားနာနေတုန်းပဲဖြစ်ဖြစ်မိမိတို့တွေဒီမိမိတို့စိတ်မှာအနောက်တွေဆုံးအောင်ရှင်းကိုကြည့်ရမှာလားတရားအထုပဲဆိုတာနောက်ပြီးဆုံးအောင်မှာဝိဝေကမနုယုတ်တော်ဟံဗန္ဒီဘုံတော်ကြီးရက်သွားဗျာတတိတော်ကြီးမိကြောင်းဖြစ်တဲ့ဘဝကလေးကအိုးကြည်သမ်းမှာမိကြောင်းဆိုတဲ့ခန္ဓာကိုယ်ကြီးရေတဲ့နေတဲ့ခန္ဓာကိုယ်ကရေတဲ့တဲ့နေခဲ့ရတယ်ဘုရားရှင်ကိုတော်မြတ်ကြီးနောက်တော့ကုန်းတော်တက်လိုက်လို့မဖြစ်ဘူးဘဝတိုင်းဘဝတိုင်းဖြစ်ခဲ့တဲ့ခန္ဓာတွေဖြစ်ခဲ့တဲ့ခန္ဓာတွေကဘဝတိုင်းဘဝတိုင်းဆုံးရရပါဘူးအရှင်ဘုရားလည်းဘဝဒီခန္ဓာကိုယ်ကောင်းကြီးဆုံးရရတာမိကြောင်းဖြစ်လေဆုံးရရတယ်လူဖြစ်လေဆုံးရရတယ်နတ်ဖြစ်လေဆုံးရရတာဒါပေမဲ့နိဗ္ဗာန်သာလို့ဆုံးရတာနဲ့မဆန့်ဝင်တာလဲဆိုရင်အဲ့ဒီခန္ဓာကိုယ်တွေကိုတတိတော်တို့ကနောက်ဆုံးရလို့မမြင်လို့ပါဗျာမသိလို့ပါဗျာတကယ်တမ်းကျတော့ဒီခန္ဓာကိုယ်ကောင်းကြီးကိုသာနောက်ဆုံးရလို့တတိတော်ဆုံးရတယ်ရှိတော့ဆုံးနိုင်တယ်ရှိတော့အခုဘဝမျိုးအစိုးကြီးကလေးကနိဗ္ဗာန်ရောက်ပါတယ်ဗျာဝိဝေကမနုယုတ်သောခံနိပကောသဥပံဟုသောအဟံဘယတိတောတိဝိဝေကံဝိဝေကကိုအနုယုတ်သောအထုနေပါလေဗျာတတိတော်မိကြောင်းဖြစ်ပြီးတဲ့ဘဝကလေးကဘဝတိုင်းဘဝတိုင်းခန္ဓာတွေရခဲ့ပါလေဗျာဘုရားရှင်ကိုယ်တော်မြတ်ကြီးကိုခန္ဓာကိုအရင်ကြည့်ပြီးဝေယဝဆဒုက္ခဝေယဝဆလုတ်ခဲ့ရတဲ့ကုသိုလ်ကံကြောင့်စတိဝရင်းနဲ့လေးခြင်းပဋ္ဌာန်းမင်းဖြစ်တာကအချိန်30ကျော်နှစ်ဖြစ်တဲ့ဘဝပေါင်းကရည်တွက်လို့မရငရဲ့သိစ္ဆာပိဋကအတုတကယ်တစ်ချိန်မှမကြပါဘူးဗျာတဲ့ဒ ဒီခန္ဓာကိုယ်မိเจ้าခန္ဓာကိုယ်ကိုအရင်ကြည့်ပြီးတော့ဗုဒ္ဓဝေယဝတ်သာလောက်ခဲ့လို့ပါဗျာတတိတော်မှာဆွေလည်းမရှိငွေလည်းမရှိပစ္စည်းဥစ္စာလည်းမရှိတော့လည်းတတိတော်ရဲ့ခန္ဓာကိုယ်ကြီးကိုဘုရားရှင်ကိုယ်တော်မြတ်ကြီးအသုံးပြုလို့ရပြုပြီးသွားဆိုပြီးတော့စွန့်လူတန်းနေတဲ့ဒါနကုသိုလ်ကအရှင်ရောက်စတေဝိဉ္ဇဉ်ဖြစ်ခဲ့တာက၄ချိန်ဗဒံဉ္ဇဉ်ဖြစ်ခဲ့တာက36ချိန်နတ်ဖြစ်ခဲ့တဲ့အချိန်ဂျမဖြစ်တဲ့အခက်တဲ့အချိန်ကတော့မကြီးမတွက်နိုင်ပါပဲခင်ဗျာတတိတော်ရရဲ့သတိဆံပိတ်တာအတူတကယ်ဆိုတာတစ်ခေါက်ကမှပြန်မရောက်တော့ပါဘူးခင်ဗျာလူချစ်ချင်းနတ်ဖြစ်ချင်းဂျမဖြစ်ချင်းလူချစ်ချင်းနတ်ဖြစ်ချင်းဂျမဖြစ်ချင်းလူမနဲ့လူမင်းအမြတ်သားသတ္တဝရနတ်မနဲ့နတ်မင်းအမြတ်သားသံမင်းဖြစ်ခဲ့တော်လည်းပဲဒီခန္ဓာကိုမချွတ်နေနေတော့ကိလေသာအနောက်တွေမဆုံးသေးသမျှတတိတော်တန်ပဒါမှာပြန်မလာပါလေခင်ဗျာဒါကြောင့်မို့တတိတော်ကအဲ့ဒီသိတဲ့အချိန်ကစပြီးတော့ဝိဝေကံကိုအထုတ်ပါလေခင်ဗျာအာရမယံတတိတော်ဒီဝိဝေကံဝိဝေကံကိုအနုယုတ်တော့အထုတ်ပါလေဝိဝေကံဆိုတာ၃ပါးရှိပါလေကာယဝိဝေကံစိတ်ဓာတ်ဝိဝေကံသုတိဝိဝေကံလို့ရှိပါကာယဝိဝေကဆိုတာအပေါင်းအဖော်နဲ့နေခြင်းနေတယ်ဆိုရင်ကာယဝိဝေကမရပါဘူး။သံဃာချင်းရှိတယ်၊မိတ်ဆွေရှိတယ်၊ဆွေရှိတယ်၊မျိုးရှိတယ်၊ဆရာရှိတယ်၊တပည့်ရှိတယ်။တရားအထုတ်တဲ့အခါမှာကိုပဲသူ့ပါမကိုသွားလို့ဖြစ်တယ်၊ကိုပါမသူ့သွားလို့ဖြစ်တယ်၊သူ့ပါမကိုသွားလို့ဖြစ်တယ်၊ကိုပါမသူ့သွားလို့ဖြစ်တယ်။အဲ့ဒီအပေါင်းအဖော်ကိုမင်းနေရင်ကာယဝိဝေကမရပါဘူး။ကံဝိဝေကနေနေတဲ့ပုဂ္ဂိုလ်အတွက်ကိလေသာအနောက်တွေကလည်းဝင်ပါတယ်ဗျာကံဝိဝေကကိုနေနေတဲ့ပုဂ္ဂိုလ်အတွက်ကိလေသာအနောက်တွေဝင်နောက်ဆုံးဘဝဖြစ်တဲ့ယဟန္တာဖြစ်ဖို့ဆိုတာမလွဲပါဘူးတရားနာပရိသတ်အပေါင်းသူတော်ကောင်းတို့ဥဒ္ဒိယမဖြစ်မြတ်ကျင့်ပုံကျင့်လေးဝိဝေကအာထုတ်တယ်ကံဝိဝေကအာထုတ်တယ်ဆိုတာအဖို့မင်းသာမရှိတော့ဘူးအပေါင်းအဖော်နဲ့တည်းတည်းဟာနေတာမရှိတော့ဘူးတဲ့အပေါင်းအဖော်နဲ့မှတွေ့ခြင်းနဲ့အပေါင်းအဖော်နဲ့မှပြောခြင်းနဲ့အပေါင်းအဖော်နဲ့မှသွားခြင်းနဲ့အပေါင်းအဖော်နဲ့မှသံခြင်းနဲ့တရားကြိတ်တာတရားပဌာန်းဝင်လာတော့မှသူ့နဲ့မှတဝိုင်းနဲ့သံခြင်းနဲ့သူ့နဲ့မှအနိကပြီးထိုင်ခြင်းနဲ့သူ့နဲ့မှတစ်ခါနဲ့နေခြင်းနဲ့အဲ့လိုပုဂ္ဂိုလ်မျိုးဟာဘလုံးမှကိလေသာအနောက်တွေမဆုံးမင်းနဲ့ကိလေသာအနောက်တွေတိုးယုံနေတိုးနေတော့မှာပါဗျာနာမည်ကြီးခြင်းမှလည်းသဘောပေါက်စီခြင်းမှလည်းခုမိကျောင်းဘဝကပေါ်လာတဲ့အပိညာဉ်လေးဘလို့ကျေသူများတယ်လေညီငယ်တို့ကလူပါသာသနာနဲ့လည်းဆုံနေပါလေတရားသမားတွေလည်းနာကြားနေရပါလေဒီအပိတွေကိုဖြောင်းမပြစ်လိုက်ပါနဲ့ဝိဝေကံဝိဝေကအလုပ်ကိုအနုယုတ်တော့အားထုတ်နေပါလေတဲ့ကာယဝိဝေကကိုရှောင်တယ်ကာယဝိဝေကအပေါင်းအဖော်ကိုရှောင်နေကာယဝိဝေကဖြစ်တာပေါ့ကံယဝိဝေကကိုတတိတော်တို့အာထုပ်ပါလေမြတ်စိတ်တဝိဝေကကိုတတိတော်တို့အာထုပ်ပါလေမြတ်စိတ်တဝိဝေကဆိုတာကမိမိစိတ်ထဲမှာလောဘအပူလေးတွေအရှုပ်ကလေးတွေအနောက်ကလေးတွေအညစ်ကလေးတွေအပေါင်းမခံတာမိမိစိတ်ထဲမှာကာမေသနာနိဝရဏဗျာပါဒနိဝရဏသီလမိတ္တနိဝရဏဥဒိစ္စကုက္ကနိဝရဏဝိသိကိစ္စနိဝရဏဆိုတာဒီတွေအဝိမခံတာဘုသူတော်ကောင်းလို့ဒီကြောင့်ဘဝကအပြညာခဲ့တဲ့ဥဒိယမထေအလောင်းနတ်ဖြစ်တော်လည်းတရားအထုတ္တပဲဇမဖြစ်တော်လည်းတရားအထုတ္တပဲလူဖြစ်တော်လည်းတရားအထုတ္တပဲဘလို့အထုတ်ပလဲဆိုရင်အဖို့ကိုရှောင်းဝိဝိကံအဖို့ကိုရှောင်းအပေါင်းကိုပါစိတ်ဉာဏ်ဝဲဘာဝနာလည်းတမာဘတ်ဖြင့်ပဂတိအပေါင်းအဖို့ကိုလည်းခွာပါလေရှောင်းပါလေကိလေသာအပေါင်းပုံကိုလည်းခွာပါလေရှောင်ပါလေ။တရားအလုံးအထုတ်တဲ့ပုဂ္ဂိုလ်ဒီပဂတိအပေါင်းအဖို့ကိုလည်းသာဖြစ်လေခွာပါ။ရှောင်ရ။ပဂတိအပေါင်းဖို့ခွာပြီးတယောက်ခဲနေတဲ့အခန်းနဲ့ပိတ်အိတ်ကြီးနေလို့လည်းတရားအထုတ်တယ်မခေါ်ပါဘူး။ပဂတိအပေါင်းအဖို့ကိုလည်းခွာအရေးကြီးတာကပဂတိအပေါင်းအဖို့ဖြစ်မိမိစိတ်မှာပေါင်းနေကြကိလေသာကိုပါလို့ခွာ။တရားနာပရိသတ်အပေါင်းသူတော်ကောင်းတို့သူစိတ်မှာအာအဆွမ်းမရှိဘူးဆိုရင်ဗာနဲ့တူတလဲဆိုရင်မျက်စိစန်းတန်းစန်းတန်းမှုန့်လေလို့ရှိရင်ကျူးတန်းလေးကင်ချောင်းရတယ်ကောင်းတော့ခြေတော်ကလေးမတန်လို့ရှိရင်တောင်ဝီလေးကင်ပြီးတော့ရှောက်ရတယ်ကောင်းတော့ And the little bit, me do say, ha, me do say, ha, that I would hear the deep amadi, binya, to the long deadly, I'm a gong you show you, children the way, she did, I'm the name, swear down. Don't we the way, she did, don't I'm the name, swear down. ကိုယ်လူကျင်နာလေးမှာတရားကိုမြင်ကျင်နာလေးမှာတရားကိုတွေ့ကျင်နာလေးမှာတရားဆိုပြီးတော့အဲ့ဒီအာယုံလေးကိုကိုယ်စိတ်ကိုတည်တည်တတ်တတ်မရက်နိုင်တဲ့ပုဂ္ဂိုလ်တတိဝရိယညာအားနေတဲ့ပုဂ္ဂိုလ်တွေကဘာလဲလဲဆွေးနေတာလဲဆိုရင်အာယုံဒါလေးမှာတရားခြင်းနဲ့ကိုလူလေးမှာတရားခြင်းနဲ့ဘဝလေးမှာရမှာတရားခြင်းနဲ့ဒီလိုလေးရှိဝမှာတရားခြင်းနဲ့ဆိုတာတရားဟုတ်ခြင်းဟုတ်ပါလိမ့်မယ်ဒါပေ ည်းဒီကိုစိတ်ကအတိဉာဏ်ပညာလေးရှိနေပြီကိုစိတ်ကကိုချောက်ကိုကိုရပ်နိုင်ပြီဆိုရင်တောင်းဝေးဆိုတာမလို့တော့ပါဘူးကျူးတန်းဆိုတာလေမလို့တော့ပါဘူးသမထဆိုတာကအာကောင်းမုန်းတာမဖြစ်သေးလို့အာယုံကိုခွင့်ပြုလိုက်ပါလေဝိပဿနာဆိုတာကကိုချေကိုလက်ပေါ်ရပ်လို့ရပြီဖြစ်တဲ့အတွက်ကိုယ်တတိကိုဝိညာဉ်ကိုပညာပေါ်ရည်လို့ရပြီဖြစ်တဲ့အတွက်ဒီစိတ်ဟာအာယုံကိုဂရုစိုက်ခရာမလို့တော့ပါဘူးလေကိုစိတ်မှတတိဖြစ်ဖို့အရေးကြီးပါလေကိုစိတ်မှဝိညာဉ်ဖြစ်ဖို့အရေးကြီးပါလေကိုစိတ်မှပညာဖြစ်ဖို့အရေးကြီးပါလေဝိဝေကမနုယုတ်သောခန္ဓိပကောသတုတံဟုသောအဟံပညာတတိတော်ဒီဝိဝေကံကာယဝိဝေကကိုလည်းအနုယုတ်သောအထုပါလေဗျာဝိဝေကံစိတ်တဝိဝေကံကိုလည်းအနုယုတ်တော်အထုတ်ပါလေဗျာအပေါင်းအဖို့ကိစိတ်အောင်နေတာကာယဝိဝေကကိလေသာနိဝရဏတွေကင်းအောင်နေတာဒီစိတ်တဝိဝေကပို့သူတော်ကောင်းတို့ကြည့်အပေါင်းအဖို့ရှိလို့ရှိရင်တကယ်နောက်ပါလေကိုထိုင်ရင်လိုထိုင်လို့မရအာနာနေရတဲ့ကိုသွားခြင်းလိုသွားလို့မရအာနာနေရတဲ့ကိုလဲခြင်းလိုလဲလို့မရအာနာနေရတဲ့ဘုသူကြောင့်အပေါင်းအဖို့ကြောင့်တကယ်ဒီအပေါင်းအဖို့ရှိရင်လေနေရထိုင်ရပြင်မှန်းပါလေနေရထိုင်ရရှုပ်ပါလေနေရထိုင်ရနောက်ပါလေတကယ်ဒီအပေါင်းအဖို့တွေကိုမက်နေသမျှနောက်နေတာမဆုံးတော့ဘူးတဲ့နောက်နေတာမဆုံးသမျှယဟန္တာမဖြစ်ဘူးတဲ့သောတပန်တက္ကတကအနာဂံလေမဖြစ်ဘူးတဲ့ဘုဒ္ဓယန္တာပရိသတ်အပေါင်းသူတော်ကောင်းတို့မိမိစိတ်ကလေးမှလောဘလေးဖြစ်နေရတာစိတ်ကလေးနောက်လာပါလေမိမိစိတ်ကလေးမှာဒေါသလေးဖြစ်ရတာစိတ်ကလေးနောက်လာပါလေမိမိစိတ်ကလေးမှာမောဟဖြစ်ရတာစိတ်ကလေးနောက်လာပါလေကိုယ်စိတ်ကလေးမှာအဲ့ဒီအနောက်ပြီးရှိနေတာမဆုံးသေးသမျှသောတာပန်ဘဂတ္တကအနာဂါယဟန္တာမဖြစ်နိုင်ဘူးတဲ့ခဏဟောပြီးတဲ့တရားနဲ့ပြောရင်တရားအထုတ်တာဘာလဲလို့မင်းရင်ကိုယ်စိတ်ကိုနောက်အောင်လုပ်ပြီးတဲ့ပဂတိအဖို့တွေကိုလည်းရှောင်လိုက်တော့ကိုယ်စိတ်ကိုနောက်အောင်လုပ်တတ်တဲ့ကိလေသာအဖို့တွေကိုလည်းရှောင်လိုက်တော့တချို့တချို့ကပဂတိအဖို့ကိုရှောင်နေတယောက်တည်းတခန်းနဲ့နေတယ်ဣတိတာအဖို့နဲ့ကပျော်နေတယ်အဲ့လိုမျိုးတွေဟာတရားအထုတ်တယ်မခေါ်ပါဘူးတကယ်လည်းအဓိကကတော့ပဂတိအဖို့လည်းရှောင်ကိလေသာအဖို့လည်းရှောင်ဝိဝေကံအဖို့ကိုရှောင်အပေါင်းကိုခွာစိတ်ငြိမ်ရဝဲဘာဝနာနဲ့ရတမာဘတ်ကိုသမထဘာဝနာပွားခြင်းပွားဝိပဿနာပွားခြင်းပွားသမထစိတ်နဲ့နေခြင်းနဲ့ဝိပဿနာစိတ်နဲ့နေခြင်းနဲ့အဲ့လိုနေနေတဲ့ပုဂ္ဂိုလ်များသည်ဝိဝေကနဲ့နေတယ်လို့ခေါ်ပါလေ။ကာယဝိဝေကနဲ့နေတယ်လို့ခေါ်တယ်။စိတ်တဝိဝေကနဲ့နေတယ်လို့ခေါ်တယ်။ဝိဝေကက၃ပါးပါ။ကာယဝိဝေကနဲ့နေတယ်စိတ်တဝိဝေကနဲ့နေတယ်ဥပတိဝိဝေကနဲ့နေတယ်ဥပတိဝိဝေကနဲ့နေတယ်ဆိုတာကဥပတိဆိုတာယုံနဲ့နံပါပဲဒီယုံဒီနံဒီခန္ဓာကိုယ်ကြီးကင်းစိတ်အောင်နေတာကိုဥပတိဝိဝေကနားလည်အောင်ပြောရင်မိမိတို့စိတ်ကလေးကနိဗ္ဗာန်အာယုံမျက်မှောက်ပြုပြီးတော့နိဗ္ဗာန်ကိုမြင်နေသိနေတဲ့ဖလက်သမဘတ်နဲ့ဝင်စားနေတယ်ဆိုရင်မငြိမ်းအေးဘူးလားငြိမ်းအေးလားမကြည့်ဘူးလားကြည်လားအနောက်တွေဆုံးနေပါလေဘာအနောက်တွေဆုံးနေတာလဲနိဗ္ဗာန်မှာရုပ်ဆိုတဲ့ဥပတိမရှိဘူးနံဆိုတဲ့ဥပဒိမရှိဘူးယုံနံပါဖြစ်တယ်ချုပ်ငင်းနေတယ်တရားနာပရိသတ်အပေါင်းသူတော်ကောင်းတို့ပဂတိအဖို့ကိုလည်းရှောင်ကိလေသာအပေါင်းကိုလည်းခွာနောက်ဆုံးဒီယုတ်ဒီနံဆိုတဲ့နေကြီးကိုလည်းမလုပ်ခဲ့ရမှာလဲထားခဲ့ရမှာပဲအဲ့ဒီအတိလေးပေါ်စီခြင်းလို့ပြောနာမှာဝိဝေကမနုယုတ်တော်ဟံဝိဝေကမနုယုတ်တော်ခံနိပကောသတုတံဟုသောနိပကောသရင်းကျက်တဲ့ဉာဏ်နဲ့တပည့်တော်ရှိပါတယ်ဗျာဝိဝေကအလုတ်တွေကိုအထုံးမှတော့ရင်းကျက်တဲ့ဉာဏ်ရှိပြီပေါ့ ဉာဏ်တည်းဉာဏ်ရှိမှတော့ဝိဇ္ဇာအလုပ်တွေကိုအားထုတ်ဘူးပေါ့ဉာဏ်လူတဲ့ပုဂ္ဂိုလ်တွေကကလေးအွယ်လူမမဲတွေတာအပေါ်မင်းလားကလေးအွယ်လူမမဲဉာဏ်လုံးတဲ့ပုဂ္ဂိုလ်တွေကကလားစရာမက်တာတကယ်လို့ဉာဏ်ရင့်ကြသွားတဲ့လူကြီးကြတော့ကိုယ်ချီကိုယ်လက်ကိုယ်လုပ်ကိုယ်လုပ်ပြီးကိုယ့်ကိုရက်နိုင်သွားရင်အပေါ်လည်းမလိုတော့ပါဘူးကလားစရာလည်းမမက်တော့ပါဘူးအဲ့လိုပဲရင်းကျက်တဲ့ဉာဏ်ဆိုတာကတကယ်ဉာဏ်ရှိလာလို့ရှိရင်ပဂတိအဖို့ကလည်းမဖြစ်လို့သာပေါင်းနေရတဲ့လုံလုံကဲကဲဆိုတာမျိုးကိလေသာတွေမဖြစ်တော့ဘူးလောကသဘောမို့လို့လူတွေနဲ့နေတဲ့ဈာထဲမှာနေလို့လူတွေနဲ့နေနေရတယ်အများနဲ့နေတဲ့ဈာထဲမှာနေလို့အများနဲ့နေနေရတယ်ဘယ်သူနဲ့မှတည့်တယ်ဘယ်သူနဲ့မှမတည့်ဘူးဘယ်သူနဲ့မှအဆင်ပြေတယ်ဘယ်သူနဲ့မှအဆင်မပြေဘူးဆိုတာလေလုံးဝမရှိတော့ပါဘူးတဲ့။ဘာလို့လဲဆိုရင်နိဗ္ဗာန်ဉာဏ်ရင့်ကျက်လို့။ဘာဉာဏ်လဲဆိုရင်နိဗ္ဗာန်ကိလေသာတွေကိုလောင်မြိုက်တတ်တဲ့ဉာဏ်။အနောက်တွေကိုကြည်သိတဲ့ဉာဏ်။အနောက်တွေကိုဆုံးသိတဲ့ဉာဏ်နဲ့။နိဗ္ဗာန်မိမိတို့တန်တမ်းမှဉာဏ်လေးရင့်ကျက်လာပြီဆိုရင်တဲ့။မိမိတို့ရဲ့အပေါင်းအဖော်တွေပေါင်းလို့သာပေါင်းနေရတဲ့လောကတံဝန်အရာပဲပေါင်းရတော့လေ။အများနဲ့နေနေရတယ်တန်ဝန်ရတယ်နေနေရတယ်နေနေတာလည်းမဟုတ်တော့ဘူးမနေနေတာလည်းမဟုတ်တော့ဘယ်တတ်နိုင်မှာလို့ဒီမိသားစုဒီကြားထဲမှာလူလာဖြစ်မှတော့ဒီမိသားစုနဲ့နေရမှာမဟုတ်ဒီချွေရံပရိသတ်ဒီပရိသတ်ထဲမှာလူလာဖြစ်မှတော့ဒီပရိသတ်ထဲမှာနေရမှာပေါ့သူတို့ရှိလို့ငါဟုတ်လာပြီလည်းမထင်ဘူးသူတို့ရှိလို့ငါရှုပ်လာပြီလည်းမထင်တော့ဘူးတဲ့ဟုတ်တာရှုပ်တာကြီးစိတ်ထဲမှာလုံးဝမရှိတော့ဘူးတဲ့အဲ့ဒါကိုနိဗ္ဗာန်လို့ခေါ်ပါလေ။အဲ့ဒီနိဗ္ဗာန်ဉာဏ်ရဖို့အတွက်ခဏပြောခဲ့ပါသေး။ခန္ဓာကိုယ်ကြီးဟာဒီယုတ်ဒီနံဟာနိဗ္ဗာန်ကိုလိုက်လို့မရပါဘူးတဲ့။ဒီဘက်လောကမှာပဲအဆုံးခံခဲ့ရပါမယ်။လူကြီးဟာလည်းပဲဘလို့မှခိုးဘက်ကုန်းပေါ်လူသာတက်သွားလို့ရမယ်။လူကြီးကတက်နိုင်လို့မရပါဘူး။လောကပန္တရာဒီကြီးချင်းမှာပဲအဆုံးထားကြည့်ခဲ့ရပါလေတကယ်ဉာဏ်နဲ့တွေ့ကြည့်တော့ဒီရုပ်လေးပဲနောက်ဆုံးအဆုံးထားခဲ့ရမှာပါပဲဒီနံလေးပဲနောက်ဆုံးအဆုံးထားခဲ့ရမှာပဲဒီခန္ဓာကိုယ်လေးပဲအဆုံးထားခဲ့ရမှာပါလေပို့ဖို့တဏ္ဍာမတွက်လိုက်ပါနဲ့လက်သေးချီတဲ့လက်ရှားချီပြသမင်းမဲလေးအဖြူလေးသွားလေးဆန်းအိုးအကုန်လုံးပါလေလုံးထားဖို့ထားခဲ့ရမှာပါလေဘေးဘဝကလေးကအရှင်ဥဒိယမဖြစ်ပြီးခဲ့တာလေဆိုရင်မိချောင်းဘဝကလေးကပြီးခဲ့တော့သူလိုက်လို့မရတော့ဘူး။သူလိုက်လို့မရတော့ဘူး။သူကုန်းတော့တက်လို့မရတော့ဘူး။ထားခဲ့ရတဲ့ဓမ္မဆုံးသံအတိုင်းဝိဝေကမနုယုတ်တော်ခံနိပကောသသုတံဟုတော်တဲ့။အရှင်ဘုရားတတိတော်တို့တတိအဲ့ဒီဉာဏ်ရှိလူကိုပဲကာယဝိဝေကဖြစ်နေပါပြီဗျာ။အရှင်ဘုရားတတိတော်တို့တတိအဲ့ဒီဉာဏ်ရှိလူပဲစိတ်တဝိဝေကဖြစ်နေပါပြီဗျာ။ဘယ်အာယုံမှလည်းနှမ်းမဆွဲပါဘူးဗျာ။ဘယ်အပေါင်းအသင်းမှလည်းနှမ်းမဆွဲပါဘူးဗျာ။မဖြစ်လို့နေနေရတဲ့အပေါင်းအသင်းပြိဿချာမှာမဖြစ်လို့သာနေလိုက်ရုံပေါ့။ပေါင်းလာကြည့်လို့လည်းမရှိပါဘူးခင်ဗျ။မတွေ့ခြင်းဘူးဆိုတာလည်းမရှိပါဘူးခင်ဗျ။အဲ့ဒါလို့ပဲတပည့်တော်တို့စိတ်ကလည်းပဲစိတ်ဆိုတာအာယုံနဲ့ပေါင်းလို့ရှိပါလေခင်ဗျ။ဒီအာယုံနဲ့လည်းဆုံရင်လို့ဆုံတာလည်းမဟုတ်ဘူး။မဆုံရင်တာလည်းမရှိတော့ဘူး။ဆုံတဲ့အခိုက်ဆုံတာမှသိနေပါလေ။အရှင်းနဲ့ဆုံရင်လည်းဆုံမှန်းသိနေတယ်အမှန်နဲ့ဆုံရင်လည်းဆုံမှန်းသိနေတယ်အနတ်နဲ့ဆုံရင်လည်းဆုံမှန်းသိနေတယ်တရားနဲ့ဆုံရင်လည်းဆုံမှန်းသိနေတယ်အရာနဲ့ဆုံရင်လည်းဆုံမှန်းသိနေတယ်အတွေ့အကြုံနဲ့ဆုံရင်လည်းဆုံမှန်းသိနေတယ်အတွေ့အကြံနဲ့ဆုံရင်လည်းဆုံမှန်းသိနေတယ်အဲ့ဒီဆုံတဲ့အခိုင်မှာမဆုံမြင်ဘူးဆိုတာလေမရှိပါဘူးခင်ဗျာဘယ်အာယုံလေးမှတတိတော်တို့ဆုံရင်လည်းဆိုတာလေမရှိပါဘူးခင်ဗျာဒီစိတ်ဖြစ်နေမှတော့ဒီအာယုံလေးကမဖြစ်လို့ဆုံးနေရတာပါဗျာလူဖြစ်နေမှတော့လူတွေနဲ့ကမဖြစ်လို့ဆုံးနေရတာပါဗျာလက်ဖြစ်နေမှတော့လက်တွေနဲ့ကမဖြစ်လို့ဆုံးနေရတာပါဗျာသိဖြစ်နေမှတော့ဒီအာယုန်လေးနဲ့ကမဖြစ်လို့ဆုံးနေရတာပါဗျာတဲ့အဲ့ဒါတဘောကောင်းရင်ဘယ်မလဲလောဘမလာတော့ပါဘူးဘယ်မလဲဒေါသမလာတော့ပါဘူးဘယ်မလဲမောဟမလာတော့ပါဘူးဘယ်သူနဲ့မဆုံရင်လို့တွန်းဖယ်နေတာမျိုးလည်းမရှိပါဘူးဘယ်သူနဲ့ဆုံရင်လို့ဆွဲခေါ်တာမျိုးလည်းမရှိပါဘူးပုဂ္ဂိုလ်တ ত্ত্ব ဝါလို့ခေါ်တဲ့ကာယပေါ်မှာလည်းဆွဲခြင်းတွင်းခြင်းမရှိတော့သလိုအာယုံပေါ်မှာလည်းပဲဆွဲခြင်းတွင်းခြင်းမရှိတော့ပါဘူးတဲ့မိမိတန်တန်မှာကိလေသာအနောက်တွေတဖြည်းဖြည်းတဖြည်းဖြည်းနဲ့ပန်းသွားပါပြီဗျာနိဗ္ဗာန်အနောက်တွေတဖြည်းဖြည်းနဲ့ပန်းသွားပါပြီဗျာတတိတော်တို့မှာနိပကလို့ခေါ်တဲ့ရင်းကျက်တဲ့ဉာဏ်ရှိလာလို့ပါဗျာ ဆရာနာပရိသအမုံသူတော်ကောင်းတို့ခဏပြုတ်ပြီးနေတာဟာဦးဇင်းတို့ဟောတယ်လို့မတွေ့ပါနဲ့ဆရာရှင်ကိုတော်မြတ်ကြီးရဲ့တရားတော်တွေကိုကျေးဇူးတော်ရှင်ရှင်ဦးမြင့်ဆရာတော်ဘုရားကြီးကိုစားပြုတ်ပြီးနေတာပါလေဆရာတော်ဘုရားကြီးရှိနေစဉ်လို့နှလုံးသွင်းကြည့်တော့ဆရာတော်ဘုရားကြီးရှိရင်လေဒီပွဲမျိုးမှာဒီလိုပဲဟောပြီးပြုတ်ပြီးမှာပဲဟောပြီးပြုတ်ပြီးရှင်တာလေလို့အဲ့ဒီစိတ်နဲ့ပဲပြုတ်ပြီးနေတာပါဝိဝေကမနုယုတ်တော်ဟံနိပကောသပုပံဝုတောအရှင်ဘုရားတပည့်တော်တို့ဉာဏ်လေးချင်းပြက်လာပြီးဉာဏ်လေးကောင်းလာပြီးဆိုရင်ကာယဝိဝေကစိတ်တဝိဝေကနေနိုင်ပါပြီဗျာဥပတိဝိဝေကနဲ့နိဗ္ဗာန်ကိုရောက်ဖို့ပဲလိုပါတော့တယ်ဗျာတပည့်တော်တို့မှာအသိဉာဏ်တော့ရှိပါပြီဥပတိဆိုတဲ့ဒီယုတ်ဒီနံကိုတပည့်တော်တို့ထားကြရမှမသိပါဘူးဗျာတပည့်တော်တို့နိဗ္ဗာန်သံဝင်လိုပါတယ်ဉာဏ်ဓာတ်ဖြင့်ရင်းချက်လိုပါတယ်ဆိုရင်နိဗ္ဗာန်သာတုတ္တံဟုတော်နိဗ္ဗာန်သာဉာဏ်ဉာဏ်လေးရင့်ကျက်တဲ့ရင့်ကျက်တဲ့ဖြင့်ရင့်ကျက်စင်နေဆိုရင်တုတ္တံဟုတော်သီလကိုကောင်းစွာလုံခြုံရမည်သီလဒီစင်ကြင်ရမယ်သီလဒီမုံမြတ်ရမယ်သီလဒီလုံခြုံရမယ်မပြောက်မကျိုးမပေါက်မပြောက်မကျမ်းမညွန့်မနှွမ်းမနဲ့နေရမည်သီလဒီစင်ကြင်တဲ့ဖြင့်စင်ကြင်လာလို့ရှိရင်မိမိတို့စိတ်ကလေးဟာပူပြီးတော့ဖြင်းဖြင်းလာပါလေမိမိတို့ဉာဏ်လေးဟာပုံပြီးတော့ရင့်ကျက်ထမြက်လာပါတယ်။သီလစင်ကြယ်အောင်လဲဆောက်လျှောက်ပါ။သီလဆိုတာက၅ပါးသီလခါဝတ်ပထုဉာဏ်ရတဲ့၈ပါးသီလအခါအလျော်စွာနိုင်သမျှဆောက်သုံးရတယ်။ရှင်လေးရှင်သီလယဟန်လေးယဟန်သီလဆိုင်ရဆိုင်ရသီလတွေကိုဆောက်သိရမယ်။အဲ့ဒီသီလတွေဆောက်သိတယ်လို့ပဲကြည့်ဆရာတွေကလည်းဆရာတန်ဝန်ကြီးသီလပါပဲတတိတွေကလည်းတတိတန်ဝန်ကြီးဆရာတော်တန်ခါတော်ဒီကနဲ့ဆရာတော်တန်ခါတော်ဒီဘက်ကတန်ဝန်ကြီးတတိတကံတကမဒီကနဲ့တတိတကံမဒီဘက်ကတန်ဝန်ကြီးဆရာဆရာမဒီဆရာဆရာတန်ခါတော်ဆရာတော်ဒီကဟောလို့ပြောလို့ဆုံးမလို့ဆရာဝတ္တရားကြည့်ရင်တကံတကမဒီကနဲ့ဆွမ်းသင်္ကန်းကြောင့်ဖြစ်ပစ္စည်းလေးပါနဲ့တန်ဝန်ကြည့်ကြရင်အဲ့ဒါကိုသူ့တန်ဝန်တော်လို့ခေါ်ပါလေသူလည်းပဲကောင်းအောင်နေတယ်ကိုလည်းပဲကောင်းအောင်နေတယ်သူလည်းပဲကာယကံလုံးကျုံတယ်ဝစီကံလုံးကျုံတယ်ကိုယ်လည်းပဲကာယကံလုံးကျုံနဲ့ဝစီကံလုံးကျုံနဲ့ကိုယ်နဲ့ကိုယ်လုံးတဲ့တာဝန်တွေဝတရားတွေလုပ်တဲ့သူလည်းပဲသူလုံးတဲ့တာဝန်ဝတရားတွေလုပ်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီဟာဉာဏ်ဖြတ်ဖြတ်ဖြတ်ဖြတ်လာပါလေတဲ့အဲ့ဒီဉာဏ်ဖြတ်လာတာနဲ့အမြကာယဝိဝေကတွေလည်းဖြစ်လာပါတယ်စိတ်ဓာတ်ဝိဝေကတွေလည်းဖြစ်လာပါတယ်ဘလို့ချင်းများဖြစ်လာတယ်ဆိုရင်တယုတ်ဒီနဲ့ဒီခန္ဓာကိုယ်ကောင်းကြီးဟာဝိဝေကမနုယုတ်တော်ဟံနိပကောသဘုတံဝုတော်ဒါရီမိအန္တိမံဒီဟံတမ္မပံဗုဒ္ဓသံသနိအခုမျက်မှောက်ထင်ထင်ပြန်ရှင်ကိုယ်တော်မြတ်ကြီးရဲ့သံသနာတော်မှာတတိတော်သိပါပြီညာတဲ့ဣမံဒီဟံဟောဒီခန္ဓာကိုယ်ကြီးကအန္တိမံနောက်ဆုံးပါပဲဗျာအဲ့ဒီနောက်ဆုံးခန္ဓာကိုယ်ကြီးကိုတတိတော်နောက်ဆုံးအနေနဲ့ဆန်းထားရတာပါဗျာတဲ့ဒီယုတ်ဒီနံဒီခန္ဓာကိုယ်ကြီးနဲ့ဘာလို့ပြင်လိုက်ရမှာလဲဆုံးပြလိုက်ရသကတိနိဗ္ဗာန်ကိုရောက်ရင်လည်းဒီယုတ်ဒီနံကဆုံးထားကြရမှာဖြစ်တယ်လို့ဒီယုတ်ဒီနံရှိနေရင်လည်းတတိတော်စိတ်ကယုံနံကိုကိုထင်ဒီထင်ဆွဲတတ်တဲ့ကိလေသာတွေမဖြစ်တော့ဘင်းနဲ့ဒီယုတ်ဒီနံကိုမျက်ဝါးထင်ထင်မြင်ပြီးတော့ဆုံးကြရမှာမှန်သိပါပြီဗျာတဲ့တကယ်ပြောရင်တော့ဒီယုတ်ဒီနံကကိုကစွန့်ရင်စွန့်မစွန့်နေလေသူကစွန့်နေတာပါပဲဗျာတဲ့တပည့်တော်အတိညာပေါ်ပါပြီဗျာတပည့်တော်အတိညာရှင်းပါပြီဗျာအစကတပည့်တော်ကကိုထင်တိုင်းထင်လို့ရတဲ့အောင်းမြင်နေတဲ့ဒီယုတ်ဒီနံကတကယ်တမ်းကျတော့ကိုအစွန့်တော့မစောင့်ပါဘူးသူကမဖြစ်နေတာလေစွန့်သွားရတာတပည့်တော်တို့ဒီယုတ်လည်းမစွန့်နိုင်ပါဘူးဗျာဒီနံလည်းမစွန့်နိုင်ပါဘူးဗျာတပည့်တော်တို့စွန့်ရတာမဟုတ်ပါဘူးဒီယုတ်ဒီနံကစွန့်သွားပါလေဗျာတဲ့ဖြစ်ပြီးပြတော့အဖြစ်စွန့်သွားတယ်ပေါ်ပြီးပြတော့အဖြစ်စွန့်သွားတယ်ထင်ရှားဖြစ်ပြီးချုပ်တော့အဖြစ်စွန့်သွားတယ်ဘယ်အာယုံဖြစ်ဖြစ်စွန့်သွားတာပါပဲဗျာဘယ်ရှုစိတ်ဖြစ်ဖြစ်စွန့်သွားတာပါပဲဗျာတပည့်တော်တို့ကစွန့်ရစွန့်ရမယ်လို့ထင်နေတာတပည့်တော်တို့စွန့်မယ်ဆိုတော့ဒီယုတ်ဒီနံကအလုလုစွန့်နေပါပြီဗျာဒီယုတ်ဒီနံနေရဲ့ဖြစ်မှုပြတ်မှုသဘောပုံမှုပြောင်းမှုသဘောထင်ရှားပြီးချုပ်သွမ်းမှုသဘောဖြစ်ပြသဘောတွေကိုဉာဏ်နဲ့ဉာဏ်ဝန်းထင်ထင်တွေးတော့ဒုက္ခနာတော့မှကိုယ်စွန့်ပါလေဆိုရင်အပေါင်းအသင်းကလည်းပဲကိုယ်စွန့်မှာပါလေဗျာတဲ့အဲ့ဒါလို့တိတာနဲ့အမြတတိတော်တို့စိတ်ကလေးဟာကြီးမင်းအေးချမ်းလာပါတဲ့အနောက်ပြည်ပါဖြစ်လေဆုံးသွားပါဘူးဒီယုတ်ဒီနံဒီခန္ဓာကတော့သူဓမ္မသဘာဝအရာစွန့်နေကိလေသာအနောက်ပြည်ကြတော့တတိတော်တို့ကကြိုးစားမှစွန့်လို့ရမှာပါဗျာတဲ့
ယုံနဲ့အာယုံဓမ္မတွေကယုံနဲ့မြေကအာယုံဓမ္မတွေကရှုစိတ်တွေကသူ့တဘောသူ့ဓမ္မတဘာဝပရမတ်တွေကစွန့်နေကြည်လင်တာကြတော့တတိတော်တို့ကစွန့်ကျင်တဲ့စိတ်နဲ့စွန့်ရမှာပါဗျာယုံနဲ့မြေကနောက်ကြည့်တာမဟုတ်ပါဘူးဗျာအပေါင်းအသင်းတွေကနောက်ကြည့်တာမဟုတ်ပါဘူးဗျာတကယ်နောက်အောင်လုပ်နေတာကကြည်လင်တာတွေပါနိဝရဏတွေပါဒီလောဘဒီဒေါသဒီမောဟတွေပါပဲဆရာတော်ဘုရားကြီးမိန့်ခဲ့တယ်လို့အခုတပည့်တော်တို့ကိုယ်စိတ်ကိုကြည့်ပါလေအဲ့ဒီစိတ်ထဲမှာအခုအနောက်ကြီးကင်းပါလေဗျာတရားပွဲပြီးရင်တော့ပြန်ပြန်ပုံနေမလားမသိဘူးအိမ်ပြန်ရောက်ရင်တော့ပြန်ပြန်ပုံနေမလားမသိဘူးတပည့်တော်တို့အဲ့ဒီအနောက်ကြီးကိုတကယ်ဆုံးအောင်ကြည့်ဆုံးနေမှသာလေနောက်ဆုံးဖြစ်မှာပါဗျာတဲ့ဒီခန္ဓာကိုယ်ကြီးကိုဘာဖြစ်အောင်လုပ်ရမလဲဒီခန္ဓာကိုယ်ကြီးကိုနောက်ဆုံးဖြစ်ဖြစ်နေဆိုရင်ကြည့်ဒီပါအနောက်ကြီးကိုဆုံးအောင်ကိုဆုံးရမယ်ဘေးလောဘမှမမက်နဲ့အာမကုနဲ့ဘေးဒေါသမှမမက်နဲ့အာမကုနဲ့ဘေးမောဟမှမမက်နဲ့အာမကုနဲ့ဘေးမာနဒိဋ္ဌိမှမမက်နဲ့အာမကုနဲ့ဘေးကိဋ္တိသာမှမမက်ပါနဲ့အာမကုပါလေတဲ့အာကုလည်းပဲသူခိုင်းတာပါကိုခိုင်းလို့မရပါဘူးတရားနာပရိသတ်အပေါင်းသူတော်ကောင်းတို့ဒီခန္ဓာကိုယ်ကြီးကတော့နောက်ဆုံးပါလို့ရပါလေဆုံးနေရမယ်ဓမ္မပဘာဝကိဋ္တိသာအနောက်တွေကြတော့ကိုယ်ကကြိုးစားပြီးတော့ဆုံးရမယ်တဲ့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးဟာဒီခန္ဓာကိုယ်ကြီးတော့ဓမ္မတဘာဝအရာမဆုံးခဲ့ဘူးလားဆုံးခဲ့လားအဲ့ဒါကဓမ္မတဘာဝအရာဆုံးတာဆရာတော်ဘုရားကြီးကိုယ်တိုင်ဆုံးသွားတာကြတော့ကိလေသာအနောက်တွေကိုဆုံးသွားတယ်နိဗ္ဗာန်အနောက်တွေကိုဆုံးသွားတယ်တဲ့အနောက်တွေဆုံးလို့ကိုယ်ပဲဒီခန္ဓာကိုယ်ကြီးကနောက်ဆုံးဖြစ်တာပါတဲ့တရားနာပရိသတ်အပေါင်းသူတော်ကောင်းတို့ဆရာတော်ဘုရားကြီးမိန့်နဲ့ကိုယ်စိတ်ကလေးပြန်ကြည့်ဆိုတာပေါ်တိပေါ်ဆာရဲ့လို့မတွက်ပါနဲ့တကယ်ကြီးကျယ်တာလေတကယ်မြင့်မြတ်ပါလေအနောက်တွေမှန်မှန်မကတ်နိုင်မဝင်နိုင်နဲ့အနောက်တွေဆုံးပြီးတော့နောက်ဆုံးဘဝဖြစ်အောင်ကျင့်နေနီးပါလေတဲ့ဒါကြောင့်ဆရာတော်ဘုရားကြီးရဲ့အကုန်ကျေးဇူးတွေကိုရည်မှန်းပြီးတော့ဆရာတော်ဘုရားကြီးဆုံးခဲ့တဲ့ခန္ဓာကိုယ်ကြီးကိုတော့လောကသဘာဝအဂိသဗနာပူဇော်လိုက်ရတော်လေတဲ့ဆရာတော်ဘုရားကြီးကရုပ်ပွားတော်ကြီးဖြစ်မှုတော်ကြီးကိုထားပြီးတော့ဒါကြီးကစွန့်နေရမှာပဲဒါကြီးကစွန့်နေရမှာပဲလို့ကိုယ့်ကိုအမြဲဆုံးမှန်တာတွေကိုသဘောပေါက်ပြီးတော့တရားနယ်လေးရုပ်ပွားတော်ကိုကြည်ညိုပါပညာနယ်လေးပဲရုပ်ပွားတော်ကိုမြင်အောင်သိအောင်ကြည့်ပါတကယ်တမ်းကြတော့ဒီခန္ဓာကိုယ်ဒီဟာကိလေသာအနောက်တွေဆုံးမှာနောက်ဆုံးဖြစ်ပါလေတဲ့မိမိတို့တွေကိလေသာအနောက်တွေဆုံးအောင်ကြင်ကြံကြိုးကိုအားထုတ်နိုင်သဖြင့်မိသက်ပွဲပဲအသုံးချတဲ့ယူသွားလို့ရတဲ့ဒီခန္ဓာကိုယ်ကြီးဟာဒီဘဝဒီခန္ဓာနဲ့တို့နဲ့တော့နောက်ဆုံးလေလို့သဘောပေါက်သိနိုင်တဲ့ဉာဏ်လေးပေါ်ပြီးနိဗ္ဗာန်ကိုရောက်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြပါစေကုန်သတည်း